Welcome to the Voice of America in Burmese.
မင်္ဂလာညတန်းမှာတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဖေဖော်ဝါရီလ24ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ31 32 52တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်မှုဖြစ်ကျမစုမုံကတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တဲရောက်သတင်းတွေမှာတော့ရုရှားအနေနဲ့ယူကရိန်းကိုစပြီးတော့ဝင်တိုက်နေပါပြီ။ရုရှားသမ္မတကအထူးစစ်စင်ရေးကြေညာပြီးတော့တခြားနိုင်ငံတွေကိုဝင်မဆွတ်ဖို့ဒီကနေ့မနက်စောစောပြောပြီးမှပဲချက်ချင်းကိုဖြစ်လာနေတာပါ။ဒီလိုယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုကိုမြန်မာစစ်ကောင်စီဘက်ကတော့ထောက်ခံပြောဆိုလိုက်ပါတယ်။နောက်ရုရှားကနေယူကရိန်းကိုဝင်တိုက်ပြီးတဲ့နောက်မှာတော့ကမ္ဘာအစုရှယ်ယာဈေးတွေချိုးကျပြီးတော့လောင်စာဆီဈေးနဲ့ရွှေဈေးတွေကစံချိန်တင်ချိုးတက်သွားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူဂမ်ဘီယာကနေဆွဲဆိုထားတဲ့ဒီလူမျိုးတုံးတက်ဖြတ်မှုဆိုတဲ့အမှု ICJ တရားရုံးမှာမြန်မာနိုင်ငံကကိုစားပြုပြီးတော့စစ်ကောင်စီထွက်ဆိုချက်အပေါ်မှာနိုင်ငံတကာဥပဒေပညာရှင်တို့ရဲ့တုံးတက်ချက်နဲ့အတူသခိုင်းကောလင်းဘက်မှာတော့စစ်တပ်ကနေနေမြင့်ရှင်းခဲ့တဲ့ကြေးရွာတွေမှာအမျိုးသမီးတွေအပါအဝင်အသက်ခံထားရတဲ့အရက်သားတချို့တွေ့ရှိပါတယ်ဒီသတင်းမှာနားဆင်ရမှာကတော့
စစ်ကောင်စီကဒီတိုင်းတက်တက်မဲ့ကြီးကိုတော်တော်လေးစစ်ကြောင်းထိုးပြီးတော့အာတော့တော့သူနေမြင့်ရှင်းလင်းရေးပုံစံမျိုးလုပ်တာပေါ့
ဒီသတင်းနဲ့အတူနောက်ဒီအကြမ်းမဖက်အာဏာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုမှာပါခဲ့တဲ့အစိုးရဝင်နဲ့အများအပြားအကြက်အတဲတွေကြုံနေရတဲ့အကြောင်းသတင်းဒေါ်စန်းစုကြည်ရဲ့စီးပွားရေးအကြံပေးနဲ့ဒီအသေးအခွင့်ရဲ့နောက်ဆုံးအခြေအနေစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါလိမ့်ရှင်အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုဝင်းမင်းနဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ယူကရိန်းနိုင်ငံမြို့တော်ကီးဖ်အပါအဝင်မြို့ကြီးဒါဇင်ဝက်ကျော်ကိုဒီနေ့ကြက်တာရီနေ့မနေ့မှာပဲရုရှားဘက်ကမီဆိုင်းဒုံးကျည်တွေနဲ့စတင်ပစ်ခတ်နေပါပြီ။ယူကရိန်းနိုင်ငံတောင်ပိုင်းကံရိုးတပ်မှလည်းရုရှားတပ်တွေဝင်လာပါတယ်။မီဆိုင်းတိုက်ခိုက်မှုတွေဟာယူကရိန်းစစ်တပ်ရဲ့ကာကွယ်ရေးဌာနတွေနဲ့စစ်ရေးအဆောက်အအုံတွေကိုပြစ်မှတ်ထားတိုက်ခိုက်ကြလို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။အထူးစစ်စင်ရေးလို့ရုရှားသမ္မတဗလာဒီမာပူတင်ကတုံ့လုံးပြီးရုပ်မြင်သံကြားကနေကြေညာလို့သိပ်မကြာခင်မှာပဲတိုက်ခိုက်မှုတွေစတင်လာတာပါ။ဒါပေမဲ့လည်းယူကရိန်းခေါင်းဆောင်တွေကတော့ဒီကြီးကျော်မှုကစစ်ရေးအရအပြည့်အဝကြီးကျော်မှုဖြစ်ပြီးဥရောပသမိုင်းမှာဒုတိယအကြီးဆုံးကြီးကျော်မှုဖြစ်ပြောဆိုနေပါတယ်။ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီကတော့စစ်အုပ်ချုပ်ရေးအရေးပေါ်ကြေညာပြီးယူကရိန်းပြည်သူတွေကိုအထိတ်တလန့်မဖြစ်ဖို့ဆော်နေပါတယ်။ဒါပေမဲ့လည်းရုရှားဘက်ကဖြစ်ခတ်တိုက်ခိုက်ပြီးဆိုတာနဲ့ယူကရိန်းပြည်သူတွေကြောက်နေကြအော်ဟစ်အကူအညီတောင်းခံနေကြပါတယ်။ပို့ဆောင်စရာနေရာမရှိပဲကလေးတွေနဲ့ကွင်းပြင်တွေမှာသွားစရာနေရာမရှိဖြစ်နေတဲ့ဆိုပြီးအော်ဟစ်သူတွေလည်းရှိနေပါတယ်။နိုင်ငံရှေ့ပိုင်းမာရီဒူပူမြို့ကြီးကနေလူတွေလူရဲ့ထွက်ခွာနေတယ်လို့ ATM ဆက်တွေမှာငွေထုတ်ဖို့လူတွေတက်စီတိုးဝင်နေကြပါတယ်။ကုန်စုံဆိုင်တွေနဲ့တက်စီဆိုင်တွေမှာလည်းလူတွေစစ်သိပ်တိုးဝင်နေပါတယ်။အခုလိုရုရှားကယူကရိန်းကိုဝင်တိုက်တဲ့ပေါ်မြန်မာစစ်ကောင်စီကထောက်ခံပြောဆိုလိုက်ပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကတိကျဆက်သွယ်မေးမြန်းချိန်မှာအခုလိုဖြေဆိုခဲ့တာပါ
။နံပါတ်၁ကတော့ဒီကိစ္စကတော့ကျွန်တော်ရုရှားနိုင်ငံအနေနဲ့ဒီနိုင်ငံရဲ့အချုပ်အခြာအာဏာဒီကဆိုင်ရေးစီကိုလှုပ်ဆောင်ခဲ့တဲ့လှုပ်ဆောင်တဲ့လှုပ်ဆောင်ချက်လိုပဲမြင်ပါတယ်။အဲ့ဒါနဲ့အချက်အလက်ကတော့ရုရှားနိုင်ငံအနေနဲ့ကမ္ဘာငြိမ်းချမ်းရေးကိုထိန်းချုပ်ထားတဲ့ကမ္ဘာအင်အားချိန်ဝင်ချာညီများရေးမှာအင်အားကြီးနိုင်ငံတစ်ခုဖြစ်ရက်တည်ရရှိကြောင်းကမ္ဘာကိုပြသခြင်းလိုပဲမြင်ပါတယ်။ဒါပါပဲ
။အချုပ်အခြာအာဏာပိုင်ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်တဲ့အပေါ်ကမ္ဘာတဝန်းဝေဖန်ရှုတ်ချပြီးအမေရိကန်နဲ့အနောက်နိုင်ငံများပြားကရုရှားပေါ်တက်ကတ်ရေးရမှုတွေချမှတ်ထားချိန်မှာမြန်မာစစ်ကောင်စီကတော့ရုရှားရဲ့လူရက်ကိုထောက်ခံပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာစစ်ဘက်နဲ့ရုရှားစစ်ဘက်အကြားခိုင်မာတဲ့ဆက်ဆံရေးရှိထားပြီးအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာပြီးခဲ့တဲ့နှစ်ဇွန်လကပဲရုရှားနိုင်ငံကိုတွားရောက်ခဲ့ပါသေးတယ်။ဒါအပြင်နိုင်ငံတကာမျက်နှာစာမှာစစ်ကောင်စီကိုရှာရှာပပကာကွယ်ပြောဆိုတဲ့နိုင်ငံတွေနဲ့ရုရှားဟာအဓိကနိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဆရာနာတင်ပြီးမြန်မာစစ်ကောင်စီကိုလက်နက်ရောင်းချမှုပိတ်ပင်ပေးဖို့ကုလသမဂ္ဂနဲ့မြန်မာပြည်ကျွမ်းကျင်သူတွေကစတိုက်တောင်းဆိုထားပေမဲ့ရုရှားကတော့ဆက်လက်ရောင်းချနေစေဖြစ်ပါလေ။ရုရှားကယူကရိန်းကိုအခုလိုဝန်တိုက်ပြီးတဲ့နောက်ကမ္ဘာအစုဆရာဈေးတွေထိုးချပြီးလောင်စာဆီဈေးနဲ့ဆီဈေးတွေလည်းတစ်ချိန်တည်းစတင်တင်ထိုးတက်သွားပါလေ။ရုရှားသမ္မတဗလာဒီမာပူတင်ကယူကရိန်းကိုစစ်ဆင်လိုက်ကြောင်းကြေညာပြီးလေးမှာပဲရုရှားရင်နံတင်ပို့မှုပြတ်တောက်နေတာကြောင့် ရေရစိမ့်ဈေးကတစ်စီးကို6ဒေါ်လာနီးပါးထိုးတက်သွားကဒေါ်လာ100ကျော်ဖြစ်စံချိန်တင်သွားခဲ့ပါတယ်။ရွှေဈေးကလည်းမနစ်စံတော်ရင်နောက်ပိုင်းစံချိန်တင်အမြင့်ဆုံးဖြစ်သွားပါပြီ။ဥရောပနဲ့အာရှဈေးကွက်မှာ400ကျော်အထိဒီနေ့ဈေးချခဲ့တယ်လို့ American Wall Street စုရှယ်ယာဂျိုယောင်းဝယ်ဈေးကွက်မှာလည်း 2.5 ရာခိုင်နှုန်းအထိမချုံစဘူးဈေးချနေပါတယ်။အာရှဘက်မှာလည်းဂျပန်ရဲ့ MSCI X Japan ဈေးကွက်ကတော့တော့ရှယ်ယာ300ခန့်လုံးကျော်ဖြစ်2020နိုဝင်ဘာနောက်ပိုင်းမှာအနေအဆုံးကိုကျဆင်းသွားပါတယ်။အနောက်နိုင်ငံတွေဘက်ကလည်းကမ္ဘာစော့ရှယ်ယာဈေးကွက်ထက်ကရုရှားပန်တွေပိုင်ဆိုင်မှုပေါ်ထိတ်ချုပ်တော့မယ်လို့ကြေညာလိုက်ချိန်မှာရုရှားငွေတန်ဖိုးဟာလည်း 9.5 ခန့်လုံးကျော်ဖြစ်မချုံစဘူးကျဆင်းသွားပြီးအမေရိကန်ဒေါ်လာကိုရုရှားရူဘယ်ငွေ 16.98 အထိကျဆင်းသွားပါတယ်။ဒီချိန်ထဲမှာယူကရိန်းကိုစစ်ကြေညာခဲ့တဲ့ရုရှားသမ္မတကိုတာဝန်ယူတာဝန်ခံမှုရှိစေဖို့နောက်ထပ်ကြီးကြီးမားမားပြစ်မှတ်ထားတဲ့ကက်ပရိစုမှုတွေလို့ရေးဥရောပသောမစီယောခရအာဆူလာဖွန်တာလီယွန်ကဒီနေ့ပဲကတိပြုလိုက်ပါတယ်။မလေးရှားနဲ့ကမ္ဘောဒီးယားခေါင်းဆောင်တွေမြန်မာပြည်နာကိုဒီနေ့ကမ္ဘောဒီးယားနိုင်ငံမှာဆွေးနွေးခဲ့ကြပါတယ်။မလေးရှားဝန်ကြီးချုပ်အစ်စမစ်ဆာဘရီယာကော့ဗ်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နောက်ကမ္ဘောဒီးယားဘုရင်နိုရဒန်စီဟာမိုနီတို့မြန်မာနိုင်ငံကစစ်အာဏာသိမ်းအကြမ်းတည်းနဲ့တခြားဒေသတွေပြည်နာတွေကိုဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ထားပါတယ်။မနေ့ဩဂတ်လမှာမလေးရှားဝန်ကြီးချုပ်တစ်ဖြစ်လာတဲ့ရခော့ပ်ရဲ့အခုပထမဆုံးကမ္ဘောဒီးယားခီးစဉ်မှာအာဆီယံဘုံသဘောတူချက်၅ချက်ကိုအကောင့်ထည့်ဖော်ရေးအဓိကဆင်းရဲခဲ့ကြတယ်လို့နိုင်ငံထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။အာဆီယံနိုင်ငံဖွဲ့ဝင်မလေးရှားအနေနဲ့အာဆီယံဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားခီးစဉ်အတွင်းဆင်းရဲမှုထဲမှာလုံခဲ့တဲ့တစ်နှစ်ကမြန်မာစစ်အာဏာသိမ်းမှုပြီးငြိမ်းချမ်းရေးပြန်ဖော်ဆောင်နိုင်ဖို့အာဆီယံရဲ့ရည်မှန်းချက်ပေါ်ထင်အပ်ဆင်းရဲခဲ့ကြတာပါ။ဝန်ကြီးချုပ်ဟန်ဆန်အနေနဲ့စစ်အာဏာသိမ်းပြီးမြန်မာနိုင်ငံကိုပထမဆုံးနိုင်ငံခြားခေါင်းဆောင်ဖြစ်သွားကအာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုသွားတွေ့ပြီးအာဆီယံအစည်းအဝေးတွေတက်ခွင့်မရတဲ့မြန်မာပြည်နာကိုပြန်လည်ပြည်လည်စီရေးကြိုးပမ်းခဲ့ပေမဲ့ပြန်တက်ခွင့်မရသေးပါဘူး။မလေးရှားနဲ့တခြားအာဆီယံဖွဲ့ဝင်နိုင်ငံတချို့ကတော့ကမ္ဘောဒီးယားလိုမဟုတ်ပဲပိုတင်းမာတဲ့သဘောနဲ့မြန်မာပေါ်ဖိအားပေးလာနေရမှာဘုံသဘောတူချက်၅ချက်ကိုမြန်မာဘက်ကအကောင့်ထည့်ဖော်ဖို့ပြက်ကွက်နေတဲ့အာဆီယံစစ်မြေအစည်းအဝေးတက်ခွင့်မပြုဖို့ဆက်တင်းခံထားပါတယ်။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19ကီလိုဟတ်15653ညာတိုင်းဒိုမီတာ25ကီလိုဟတ်11803ညာတိုင်းဒိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190ကီလိုဟတ်15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရက်နေ့ခြားသောရင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရနိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။မြန်မာစစ်ကောင်စီကိုလင်းစီရောင်းတာပိတ်ပင်ဖို့နဲ့နိုင်ငံပိုင်စွမ်းအင်ဌာနကိုအများဆုံးပိတ်ဆို့တန်းခတ်ဖို့လူခွင့်အဖွဲ့တွေကတောင်းဆိုလိုက်ပါတယ်။မြန်မာစစ်ကောင်စီတပ်တွေအနေနဲ့အတိုက်ခံတွေပေါ်လေကြောင်းကနေတိုက်ခိုက်နေတာမို့လင်းစီတင်ပို့တာရပ်တန့်ဖို့နဲ့မြန်မာရေနံနဲ့သဘောတန်းငွေလုပ်ငန်းပေါ်မှာလက်တွေ့တန်းခတ်အေးအေးယူဖို့လဲနိုင်ငံတကာအစိုးရတွေကိုတောင်းဆိုလိုက်တာပါ။တူတောင်နဲ့ Chevron တို့အပါအဝင်နိုင်ငံတကာစွမ်းအင်ကုမ္ပဏီကြီးတွေမြန်မာနိုင်ငံကထွက်ခွာမယ်လို့ကြေညာပြီးမှ Human Rights Watch လူခွင့်ဆောင်ကြီးအဖွဲ့ Burma Campaign UK နဲ့ Justice for Myanmar စတဲ့အဖွဲ့တွေရဲ့အခုလိုတောင်းဆိုမှုအပေါ်အာရုံစိုက်မှုပိုရလာနေပါတယ်။မကြသေးခင်ကပဲဗြိတိန်အစိုးရကမြန်မာစစ်ကောင်စီတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေမှာအသုံးပြုနိုင်တဲ့ပစ္စည်းတွေတင်ပို့တာကိုကုမ္ပဏီတွေဘက်ကရပ်တန့်ပေးဖို့တောင်းဆိုထားပေမဲ့ဘယ်အစိုးရကမှတော့အမိန့်အဖြစ်မထုတ်ပြန်သေးပါဘူး။ခုလိုအချိန်မှာဥရောပသမဂ္ဂ EU အနေနဲ့မြန်မာစစ်တပ်နဲ့မြန်မာရေနံနဲ့သဘာဝတန်းငွေလုပ်ငန်းကိုပြစ်မှတ်ထားတဲ့အခါပိတ်ဆို့မှုအသစ်တွေချမှတ်ထားတာကိုအကောင့်ထဲပေါ်သိမ့်ပြီလို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီနေ့တောင်းဆိုလိုက်ပါတယ်။ဒါပြင် EU ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကနေပြန်လည်ရုံသိမ်းတဲ့အခါမှာလည်းမြန်မာစစ်တပ်ကိုအကျိုးအမြတ်ဖြစ်စေဖို့အတွက်တန်းခါပိတ်ဆို့မှုစီးမြင်နေတဲ့အညီလိုက်နာအောင် EU ဘက်ကကြီးကြပ်လှုံ့ဆော်တင်တယ်လို့လည်းတိုက်တွန်းထားပါတယ်။EU ကပြီးခဲ့တဲ့ဖေဖော်ဝါရီ21ရက်နေ့ကမြန်မာစစ်တပ်တာဝန်ရှိသူတွေပါဝင်စစ်တပ်နဲ့ဆက်နွယ်နေတဲ့ခရိုနီတွေနဲ့ MOGE ပါဝင်စစ်တပ်ကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုဒဏ်ခပိတ်ဆို့မှုအဖြစ်တွေကိုချမှတ်ခဲ့တာဖြစ်ပါတယ်။အသစ်ချမှတ်လိုက်တဲ့ဒဏ်ခပိတ်ဆို့မှုတွေကြောင့်စွမ်းအင်ကုမ္ပဏီတွေအတော်များများဟာမြန်မာနိုင်ငံမှာလုပ်နေတဲ့သူတို့ရဲ့လုပ်ငန်းတွေကိုရပ်ဆိုင်းဖို့လိုအပ်မှာဖြစ်ပါတယ်။ဒါမှမဟုတ်လည်းအခုလိုဒဏ်ခပိတ်ဆို့မှုတွေချမှတ်လိုက်တဲ့အတွက်ကုမ္ပဏီတွေအနေနဲ့သူတို့ရဲ့ယင်းနှီးမြှုပ်နှံမှုတွေကို MOGE နဲ့တန်ခပိတ်ဆို့မှုမှာမပါဝင်တဲ့တခြားကုမ္ပဏီတွေကိုလွှဲပြောင်းပေးသွားမှာကိုလည်းစိုးရိမ်မှုတွေတိုးလာနေတာပါ။အဲလိုသာ MOGE ကိုလွှဲပြောင်းပေးခဲ့မယ်ဆိုရင်မြန်မာစစ်တပ်ကိုပို့ပြီးတော့ကျော်ဝချမ်းသာစေပြီးတော့ခိုင်မာအားကောင်းစေမှာဖြစ်တယ်လို့ HRW အဖွဲ့ရဲ့အာရှရေးရာဆိုင်ရာညွှန်ကြားရေးမှူး John Sefton ကပြောပါတယ်။မြန ဒါပြင်အမေရိကန်ဗြိတိန်နော်ဝေးဂျပန်ထိုင်းတောင်ကိုရီးယားဩစတြေးလျနဲ့တခြားနိုင်ငံတွေအနေနဲ့လည်းအလားတူရည်ယူမှုတွေကိုအများဆုံးလှုပ်ဆောင်တင်တယ်လို့ဒီလူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးပြန့်ပွားမှုတားဆီးမဖြစ်မနေလိုက်နာမဲ့အမိတ်တွေကိုစန့်ကျင်ဆန္ဒပြတဲ့ထရကာမောင်းသူတွေကယ်လီဖိုးနီးယားပြည်နယ်ကနေဝါရှင်တန်ဒီစီမြို့တော်ကိုကားရိုင်နဲ့ခြေတက်လာနေကြပါတယ်ခရကာနနာစင်တော့လမ်းပေါ်မှာတန်းစီမောင်းနေနေပြီးတော့ကယ်လီဖိုးနီးယားပြည်နယ်အဒီလန်တိုမြို့ကနေစတင်ထွက်ခွာခဲ့ကြတာပါဆောင်းကောင်မှာတော့တရုတ်ဆိုးရရဲ့ Zero COVID COVID-19 လုံးဝမရှိစေရဆိုတဲ့စီမံကိန်းအရဒေသခံတွေအားလုံးကိုဗိုင်းရပ်စ်ရှိမရှိစစ်ဆေးဖို့လုပ်နေချိန်မှာပဲမနေ့ပေါ်ဒူးနေ့ကတော့ဗိုင်းရပ်စ်ကူးစက်သူဦးရေဟာ 8,654 ယောက်နဲ့နေ့စဉ်ကူးစက်မှုမှာအများဆုံးစံချိန်တင်သွားခဲ့ပါတယ်။ဒါပြင်ဟောင်ကောင်မှာအသက်12နှစ်နဲ့အထက်ကိုဗစ်ကာကွယ်ဆေးအနည်းဆုံးတစ်ချိန်ထိုးပြီးတဲ့သူတွေကိုကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်တွေနဲ့ထုတ်ပေးနေပါတယ်။အခုချိန်ထိတော့ကမ္ဘာတစ်ဝန်းမှာကိုဗစ် -19 ကူးစက်သူဦးရေစုစုပေါင်းဟာ 1,430 ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူဦးရေဟာ 9.9 သန်းကျော်သွားပြီဖြစ်တယ်လို့John Hopkins တက္ကသိုလ်ရဲ့ coronavirus ကူးစက်မှုလေးလာစောင့်ကြည့်ရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ American ပြည်ထောင်စုနဲ့ Iran နိုင်ငံကြား2015 nuclear သဘောတူညီချက်ပြန်အသက်သွင်းပြီးသဘောတူညီမှုရကန်နေအချိန်မှာနှစ်ဖက်အကျဉ်းသားတွေလဲလှယ်ဖို့အစဉ်အသင့်ရှိတဲ့အကြောင်း Iran ဘက်ကပြောတာကို Reuters သတင်းမှာဖော်ပြထားပါတယ်2015 nuclear သဘောတူညီမှုရကန်နေအချိန်တုန်းကလည်းနှစ်ဖက်အကျဉ်းသားတွေပြန်လုပ်ပေးရေးကိုကနဦးအစ်စ်နေအနေနဲ့စတင်ခဲ့ပါတယ်သဘောတူညီချက်အရအီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုကန့်သတ်ရသလိုအပြန်အလှန်အနေနဲ့အီရန်ပေါ်အရေးယူတန်းခတ်ထားတာတွေကိုလည်းရုပ်သိမ်းပေးရပါတယ်။အခုဒီချိန်နျူကလ িয়ার အရေးသဘောတူညီချက်ချမှတ်ဖို့ဆိုရင်အမေရိကန်နိုင်ငံသား၄ယောက်ကိုပြန်လွှတ်ပေးရမယ်လို့အမေရိကန်ဘက်ကတော့တောင်းဆိုထားပါတယ်။ဗြိတိန်နိုင်ငံကလည်းသူတို့နိုင်ငံသား၂ဦးကိုလွှတ်ပေးဖို့အီရန်ကိုတောင်းဆိုနေပါတယ်ခင်ဗျာ။စီးရီးယားနိုင်ငံမျိုးတော့ဒမတ်စကပ်စ်နားကစီးရီးယားတပ်တွေချထားတဲ့နေရာတွေကိုဥတီပြီးတော့အစ္စရေးဘက်ကဒုံးကျည်တွေနဲ့ဒီနေ့အစောပိုင်းမှာပြစ်ခတ်တာကြောင့်စစ်သား3ယောက်တေဆုံးပြီးထိခိုက်ပျက်စီးမှုတွေရှိတဲ့ကြောင်းစီးရီးယားဆိုရပိုင်သတင်းဌာနကဖော်ပြလိုက်ပါတယ်။အစ္စရေးဘက်ကဒုံးကျည်များစုကိုစီးရီးယားရဲ့လေကြောင်းရန်ကာကွယ်ရေးဒုံးခွင်းစနစ်နဲ့ဖြိုခွင်းနိုင်ခဲ့ကြောင်းအမီမဖော်လိုသူစီးရီးယားစစ်ဘက်တာဝန်ရှိသူတူကိုကူးကားပြီးတော့ဆိုရသတင်းမှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အစ္စရေးဘက်ကတရားဝင်ထုတ်ပြန်ချက်တော့ချက်ချင်းထွက်မလာသေးပါဘူ
း။ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့နောက်ဆုံးရသတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။ ICJ တရားရုံးမှာဂမ်ဘီယာကစွဲတင်ထားတဲ့လူမျိုးတုံတက်ဖြတ်မှုဆိုတဲ့အမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုစားပြုပြီးတော့စစ်ကောင်စီထွက်ဆိုခြင်းအပြင်သူ့ကိုတရားဝင်အစိုးရအဖြစ်သတ်မှတ်လိုက်တယ်လို့မြင်လို့မရကြောင်းနိုင်ငံတကာဥပဒေပညာရှင် Michael Becker ကတုံတက်ပါတယ်။ICJ ကစစ်ကောင်စီကိုဘာကြောင့်ထွက်ဆိုခွင့်ပေးပါသလဲ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အခန့်ကဏ္ဍကရောဘယ်လိုရှိပါသလဲဆက်သွယ်မြင်မြတ်ထားတဲ့မတ်အင်ဂျင်တိုင်းပြောပြပေးပါရှင်မြန်မာနိုင်ငံကိစ္စမှာအာဏာသိမ်းခဲ့တဲ့အတွက်အခြေအနေတွေအပြောင်းအလဲဖြစ်သွားတော့ ICJ နိုင်ငံတကာတရားရုံးအနေနဲ့စိန်ခေါ်မှုတွေရှိနေတယ်လို့သုံးသပ်ချက်တွေရှိပါတယ်အဲ့ဒီထဲမှာမြန်မာပြည်သူအများစုစိုးရိမ်နေတာကအခုလို ICJ နိုင်ငံတကာတရားရုံးမှာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုရှောင်လဲခြေပောက်ခွင့်ပြုခဲ့တာဟာစစ်ကောင်စီကိုတရားဝင်အဖြစ်အတိမတ်ပြုရာရောက်မလားဆိုတဲ့အချက်ဖြစ်ပါတယ်ဒါနဲ့ပတ်သက်လို့မြန်မာအရေးကျွမ်းကျင်သူနိုင်ငံတကာဥပဒေပညာရှင် Michael Becker ရဲ့အမြင်ကတော့
Well that's been a really contentious issue that a lot of people have been concerned about over the past year since
ဒီချက်ကိုလွန်ခဲ့တဲ့နှစ်အာဏာသိမ်းလိုက်ခဲ့တဲ့ကလူအသွင်များများစိုးရိမ်ပူပန်ခဲ့ကြတာဖြစ်ပါတယ်။အာဏာမသိမ်းရင်လေးမှာပဲကန့်ကွက်ချက်တွေကိုမြန်မာဘက်ကတရားရုံးကိုသင်သွင်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လများစွာအတွင်းကဆိုရင်တကယ်လို့ ICJ ကအမှုကိုဆက်ပြီးကိုင်းသွင်းမယ်ဆိုရင်မြန်မာနိုင်ငံကိုကိုစားပြုမဲ့ကိုယ်စားလှယ်အတွက်စစ်ကောင်စီကိုပဲခွင့်ပြုမလားဆိုတာမသိချင်ချာမရေမြံမှုတွေရှိခဲ့တာပါ။တချို့သူတွေကလည်းနိုင်ငံတကာစာမျက်နှာမှာမြန်မာကိုဘယ်သူတရားဝင်ကိုစားပြစ်တယ်လဲဆိုတဲ့နိုင်ငံရေးအရာဆုံးဖြတ်ချက်မျိုးတစုံတရာမရှိမချင်း ICJ တရားရုံးအနေနဲ့အမှုကိုဆိုင်းငံ့ထားဖို့ဆွေးနွေးခဲ့ကြပါတယ်။တချို့သူတွေကလည်း NUG အမျိုးသားညီညွတ်ရေးအစိုးရပဲတရားရုံးမှာမြန်မာနိုင်ငံကိုကိုစားပြစ်တယ်လို့ဆွေးနွေးခဲ့ကြတာပါ။ NUG ကိုယ်တိုင်လည်းပြီးခဲ့တဲ့သတင်းပတ်အနည်းငယ်ကပဲကြေညာချက်ထုတ်ပြီးမြန်မာနိုင်ငံကိုကိုစားပြစ်ခွင့်ကိုအခိုင်အမာပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီအခြေအနေနဲ့ပတ်သက်ရင်ထင်ထင်ရှားရှားဖြစ်နေတာကတော့တရားရုံးကအမှုကိုစစ်ကောင်စီကိုယ်စားလှယ်အဖွဲ့နဲ့ဆက်ပြီးသွားဖို့ဆုံးဖြတ်ချက်ချပြီးသားလို့ကျွန်တော်ထင်ပါတယ်
။ဒါပေမဲ့လည်း ICJ တရားရုံးကြားနာပွဲပထမဆုံးနေ့ကအဖွင့်စကားပြောကြားခဲ့တဲ့တရားရုံးဥက္ကဋ္ဌတရားသူကြီးဂျိုအန်ဒါနီရဲ့မိကွန်းမှာ ဒီအငြင်းပွားပွဲရာကိစ္စကိုဖြေရှင်းလိုက်မယ်လို့တချို့ကမျှော်လင့်ခဲ့ကြပါတယ်။အများမျှော်လင့်ထားသလိုရှင်းရှင်းလင်းလင်းပြောသွားတာမျိုးမရှိခဲ့ပေမဲ့သူ့မိကုံအစပိုင်းမှာပဲပြောသွားတဲ့အချက်ကနိုင်ငံတကာတရားရုံးရှေ့မှအငြင်းကုန်ဖြစ်တဲ့အမှုတွေဟာနိုင်ငံအချင်းချင်းသာဖြစ်ပြီးအထူးသဖြင့်အစိုးရချင်းမဟုတ်ဘူးလို့သူကထောက်ပြခဲ့ပါတယ်။ဒါဟာတရားရုံးမှာမြန်မာနိုင်ငံအတွက်ဘယ်သူကို
in Myanmar here doesn't have any broader effect.
သူပြောတာကိုကျွန်တော်နားလည်သလောက်ဆိုရင်အခုတရားရုံးမှာစစ်ကောင်စီကကိုစားပြုထွက်ဆိုနေရဲဆိုတဲ့အခြေအနေဟာဒီတဲ့ကြော်လွန်ပြီးကြဲပြန့်တဲ့အကျိုးတရားမှုရှိမနေပါဘူး။ဒီမှုကိုတရားရုံးကရှေ့ဆက်ဆောင်ရွက်ဖို့လုပ်နေရတာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။ ICJ မှာစစ်ကောင်စီကကိုစားပြုထွက်ဆိုခြင်းအဖြစ်သူဟာနိုင်ငံတကာမှာအလိုလျောက်တရားဝင်ဖြစ်သွားတယ်လို့မမြင်ပါဘူး။ကုလသမဂ္ဂအထွေထွေညီလာခံမှာဆိုရင်လေမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်နေရာအတွက်ဘာဆုံးဖြတ်ချက်မှမချရသေးပါဘူး။ရက်တန်နေတဲ့ Creditation Company ရဲ့မနစ်ကအစည်းအဝေးမှာဆိုရင်လေဆုံးဖြတ်ချက်ချဖို့ရွေးဆိုင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်နေရာအတွက်စစ်ကောင်စီရဲ့ကြိုးပမ်းချက်ကိုယာယီပယ်ချခဲ့တယ်လို့လက်ရှိတန်အမတ်ကြီးဦးကျော်မိုးထွန်းကပဲဆက်လက်ထားရှိခဲ့တာပါ။ဒါကြောင့်အခု ICJ တရားရုံးမှာစစ်ကောင်စီကမြန်မာနိုင်ငံကိုကိုယ်စားပြုတယ်ဆိုတဲ့နေရာမှာအခြားနိုင်ငံတွေကအဖွဲ့အစည်းတွေဒါမှမဟုတ်ကုလသမဂ္ဂလက်အောက်ခံအခြားအဖွဲ့အစည်းတွေအခြားနိုင်ငံတွေအပေါ်မှာတည်ရောက်မှုမရှိဘူးလို့ကျွန်တော်မြင်ပါတယ်
။ So what will be the scenario?
ဒါဆိုရင်အခု ICJ ကကင်တွယ်နေတဲ့ဂမ်ဘီယာနဲ့မြန်မာအမှုအလားအလာဘယ်လိုရှိမလဲ။ NUG ကတော့သူတို့သာကိုစားပြုမယ်ဆိုရင်အခုမြန်မာဘက်ကကန့်ကွက်ထားတာတွေကိုရုပ်သိမ်းမှဖြစ်ပြီးတော့တရားရုံးနဲ့ပူးပေါင်းဆောင်ရွက်မှဖြစ်တယ်လို့ပြောထားပါတယ်။ ICJ ကိစ္စမှာ NUG ရဲ့အခန့်ကဏ္ဍကိုဘယ်လိုမြင်ပါလဲရှင
် Well,As things are going, the fact that the NUG has said that if they were allowed to represent
NUG, တကယ်လို့မြန်မာနိုင်ငံကိုကိုစားပြုခွင့်ရရင်ဒီကန့်ကွက်မှုတွေကိုရုပ်သိမ်းပြီးတရားရုံးအနေနဲ့အမှုကိုဆက်ပြီးဆောင်ရွက်ခွင့်ပြုမှာဖြစ်တဲ့ဆိုတဲ့အချက်ကတကယ်တမ်းမှာတော့အဓိပ္ပာယ်မရှိဘူးလို့ထင်ပါတယ်။ဘာကြောင့်လဲဆိုရင်တရားရုံးကစစ်ကောင်စီကိုကိုစားပြုထွက်ဆိုခွင့်ပြုထားပြီးဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီရဲ့ကန့်ကွက်ချက်တွေကိုတရားရုံးကကြားနာပါလိမ့်မယ်။ဒါကြောင့် NUG အမျိုးသားညီညွတ်ရေးအစိုးရကဒီကန့်ကွက်မှုတွေကိုရုပ်သိမ်းမယ်ဆိုရင်တော့ ICJ တရားရုံးအနေနဲ့ဥပဒေလုံထုံးလုံးလေးနဲ့ညီမညီတေချာအောင်ဆောင်ရွက်ပြီးမှလှုပ်ဆောင်မယ်လို့ကျွန်တော်မြင်ပါတယ်
။ Michael Becker ဟာ ICJ နိုင်ငံတကာတရားရုံးမှာ2010ကနေ2014ခုနှစ်အထိလက်ထောက်ဥပဒေအရာရှိဖြစ်၄နှစ်ကြာလုပ်ခဲ့သူဖြစ်ပြီးမြန်မာကိုခြားတနိုင်ငံကလူမျိုးတုံးတက်ပြတ်မှုဆိုင်ရာသဘောတူစာချုပ်နဲ့ပတ်သက်လို့ ICJ မှာအမှုဖွင့်တရားစွဲနိုင်တဲ့အလားအလာဆိုတဲ့ခေါင်းစဉ်နဲ့စာရန်ကို2018ခုနှစ်ကရေးသားပြုစုခဲ့သူလည်းဖြစ်ပါတယ်။
မင်းဂျင်းနိုင်ပါရှင်ဆက်ပြီးတော့စကိုင်းတိုင်းဘက်ကစီရေးအခြေအနေကိုတင်ဆက်ပေးကြပါမယ်။စကိုင်းတိုင်းဒေသကြီးကလေးမြို့တောင်ပိုင်းမှာတော့စစ်ကောင်စီတပ်ကနယ်မြေရှင်းလင်းနေပါတယ်။ကောလင်းမြို့နယ်ထဲမှာလည်းစစ်တပ်ကနယ်မြေရှင်းလင်းခဲ့တဲ့ခြေရွာတွေမှာအမျိုးသမီးတွေအပါအဝင်အသက်ခံထားရတဲ့အရက်သားတချို့ကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းပေါ့မြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေရှိနေပါတယ်။ဒီအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိန်းပြောပြပေးပါရှင်။
စကိုင်းတိုင်းဒေသကြီးကလေးမြို့တောင်ပိုင်းကခြေရွာတွေမှာစစ်ကောင်စီကဖေဖော်ဝါရီလ19ရက်နေ့ကစပြီးနယ်မြေရှင်းလင်းတာတွေဆက်လုပ်နေတာပါဖေဖော်ဝါရီလ23ရက်နေ့ပိုင်းမှာတော့တန်ဖိုခြေရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးဝင်ရောက်လာတဲ့အတွက်ဒေသခံခြေရွာသားတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပါတယ်ဒီကနေ့ဖေဖော်ဝါရီလ24ရက်နေ့မှာလည်းခြေရွာသားတွေတိမ်းရှောင်နေတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်လို့တေဆုံးဒဏ်ရာရတာတွေရှိတယ်လို့ဒေသခံသူကပြောပါတယ
်စစ်ကောင်စီကဒီတိုင်းတက်တက်မဲ့ကြီးကိုတော်တော်လေးစစ်တောင်းထိုးပြီးတော့တော့တော့သူနည်းနည်းရှင်းလင်းရေးပုံစံမျိုးလုပ်တာပေါ့9နိုင်လောက်ကနေကြဒီရန်ကြီးအောင်စခန်းပေါ့နော်ရန်ကြီးအောင်ဂိတ်ဒီစက်ကောင်စီတပ်ကလူတွေကတံပေါ်လာတဲ့ကိုလည်းမကြီးနဲ့ထုပ်ပြင်ဝင်ပြီးတော့အေးနေနေမျိုးရှုရဲဒီနေ့ကဒီတံပေါ်ကနေလက်နေကြီးနဲ့သူတို့စပေးရောက်နေရှိတဲ့ဘက်ကိုတန်းထုတာအမှလက်နေကြီးထုလို့အထီးခိုက်တန်ရာရတဲ့လူတွေလည်းရှိရတာပြီးတော့အသေးပြောက်လည်းရှိရဟုတ
်တံပေါ်ရွာတွေကနေနေမျိုးရှုခံရလို့နေရင်သုံးလုံးမီးလောင်ကျွမ်းမြဲရဲလို့ဒေသခံကပြောပါတယ်ဒီဘဝရည်နဲ့ဆက်နေရနေကလည်းတန်ဖိုးရွာနဲ့ရှစ်မှန်ဝေးတဲ့နှစ်ချောင်းနဲ့ငပားကြီးရွာတွေကိုမီးရှို့ခဲ့လို့နေရင်တချို့မီးလောင်ခဲ့ပါသေးတယ်။အခုလိုစစ်တပ်ကနေမီးရှင်းနေတဲ့စကိုင်းတိုင်းပလေးမြို့တောင်ပိုင်းဒေသတွေမှာလက်တလော့တိုက်ပွဲတွေမရှိပေမဲ့ရင်ကတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့မှုပါတယ်။စကိုင်းတိုင်းတပ်ပိုင်းကောလင်းမြို့အနီးကကြီးရွာတွေကိုလည်းစစ်ကောင်စီကဖေဖော်ဝါရီ22ရက်ကစလို့နေမီးရှင်းလင်းတာတွေလုပ်နေပါတယ်။ဖေဖော်ဝါရီ22ရက်မှာတော့မြို့နယ်ရှစ်မှန်ဝေးတဲ့မင်းကုန်းရွာမှာ
ဒီတော့ကျွန်တော်လေးဦးကိုစစ်ကောင်စီကလက်တံကျူတုတ်ပြီးတက်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်။အလောင်းတွေကိုတွေ့ရတဲ့အချိန်တွေကိုဒေသခံတူကအခုလိုပြောပါတယ်။ကိုလေတို့လေတော့ပြင်တော့အုပ်စုမျိုးရောင်းလာနေဒီကောင်စီတက်တာကြီးဖြတ်သွားတဲ့အခါကျမှဒီအလောင်းလေးတော့တွေ့ရတာဗျ။အဲ့ချိန်ကျမှညီမတို့ပြန်ဝင်ရတာဆိုတော့အဲ့ချိန်ကျမှတွေ့ရတာဗျ။ဆက်ပြီးကျူတုတ်ထားတယ်။ညလုံးကိုကျူစီ ဲ့အဝင်ခရတဲ့မျိုးရွာစာကြည့်လို့ရှိပါပဲ
။မကွေးတဲ့ဘက်မှာဆိုရင်လေပေါင်းမြူနေတဲ့18မိုင်နီးပါးဝေးတဲ့ပသိမ်မူရွာလမ်းပေါ်ကရေရာကျွော်အုပ်စုရဲစခန်းမှာအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။ဗိုလ်ရ23ရက်နေ့ကဒေသခံကာကွယ်ရေးအဖွဲ့တွေရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံ PDF တွေနဲ့နေဆက်သူဒူးကအခုလိုပြောပါတယ
်။23ရက်နေ့အလိုနေ့လယ်ပိုင်းမှာမျိုးတိုက်ပွဲတွေဖြစ်ပေါ်တယ်ညနေပိုင်းကကျွန်တော်ဆက်လက်ပြီးဖြစ်နေတယ်။အဲဒီမှာစစ်ကောင်မှုပါဝင်9ဦးနဲ့ရတယ်။ကျွန်တော်တို့ဒီအဖွဲ့သုံးဖွဲ့ဖြစ်တဲ့ရဲစခန်းရဲ့ညာရဲ့တောက်ရဲ့ PDF တွေကတော့တိုင်းဟာလျှောက်ရတယ်။ဘလုံးလုံးကြီးကတော့ကျွန်တော်တို့တင်းကျပ်နေစေပါပဲ။ဟုတ်ကဲ့။နောက်ထပ်စစ်တပ်ကနေပြီးတော့အခုစစ်ကူရေးလာပြီးတော့ဒီဥစားပေါ့ဒီဒေတာအင်းရှင်ကိုအကုန်လုံးတင်းကျပ်ထားတာရှိပါတယ
်။ရဲစခန်းတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီကရစကန်တိုက်ခိုက်ခံရပြီးနောက်စစ်ကောင်စီဘက်ကနေမီရှင်းလင်းနာတွေလုပ်လာမှာကိုဒေသခံတွေစိုးရိမ်ကြတဲ့အတွက်ရေပြာကြီးရွာအပါအဝင်အနီးအနားကြီးရွာတွေကရွာသားတွေထွက်ပြေးတိမ်းရှောင်နေကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီဆရာနာရှင်ကိုအကြမ်းမဖက်အာနာဖီဆန်ရေလှုပ်ရှားခဲ့ရသူတွေရင်ဆိုင်နေရတဲ့အခြေအနေတွေအကြောင်းကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာနာသိန်းတာကိုဆန့်ကျင်တဲ့အနေနဲ့အကြမ်းမဖက်အာနာဖီဆန်ရေ CDN လှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့အစိုးရဝင်နဲ့အများအပြားစာဝတ်နေရေးအကြက်တဲနဲ့ကြုံတွေ့နေကြရပါတယ်ဒီအကြက်တဲကြောင့်အသက်ဆုံးရှုံးသွားရသူတွေတောင်ရှိပါတယ်လို့ရေနံမြေဝန်ထမ်းတွေကပြောပါတယ်စီရီယံဝန်ထမ်းတွေဖြစ်နေကြလို့ပုဂ္ဂလိကကုမ္ပဏီတွေကအလုံးမခံရတာနောက်အင်ရှင်တွေကအိမ်ကမ်းမငှားရတာမျိုးတွေလည်းကြုံနေရတာကြောင့်တချို့ဝန်ထမ်းတွေဟာလုပ်ငန်းဝင်ကိုပြန်ဝင်သွားကြရတာတွေလည်းရှိနေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့တဲ့မတ်စုမြတ်မုံပြောပြပေးပါရှင
်စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့2022ခုနှစ်ဖေဖော်ဝါရီလဆန်းပိုင်းတွေကစလို့အကြမ်းမဖက်အာဏာဖီဆန်တဲ့စီရီယံလှုပ်ရှားမှုတွေစတင်ခဲ့ချိန်မှာနိုင်ငံတော်ကအစိုးရဝင်နဲ့အမြောက်အများပါဝင်ခဲ့ကြပါတယ်ပညာရေးဌာန၊ကျန်းမာရေးဌာန၊ဆောက်လုပ်ရေးဌာန၊မြေထားဌာန၊စွမ်းအင်ဌာန၊စတဲ့ဌာနဆိုင်ရာကဝန်ထမ်းအများအပြား CDM လုပ်ခဲ့ကြပါတယ်။အဲ့လို CDM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုစစ်ကောင်စီကလည်းဝန်ထမ်းအင်အားတွေကလည်းအတင်းဖယ်ရှားတာ၊ဥပဒေတက်တရားစွဲတာတွေလုပ်ပြီးတုံ့ပြန်ခဲ့ပါတယ်။ဒါကြောင့် CDM ဝန်ထမ်းတော်တော်များများတိတ်ချောက်ခဲ့ကြရပြီးအခက်အခဲတွေကြုံတွေ့နေကြပါတယ်။ CDM ဝန်ထမ်းတွေကိုနှိစက်ရထောက်ပံ့ကူညီမှုတွေရှိခဲ့ပေမဲ့တနှစ်ကျော်အချိန်ကြာလာချိန်မှာတော့ပံ့ပိုးမှုမရတော့သူတွေများလာပါတယ်။တချို့ကိုမိသားစုတွေကထောက်ပံ့ပေမဲ့ရေရှည်ဝင်ဝင်မရှိတဲ့အတွက်ရပ်တည်ဖို့ခက်ခဲလာတယ်လို့ရန်ကုန်တိုင်းကအထွေထွေအုပ်ချုပ်ရေးဦးစီးဌာန CDM ဝန်ထမ်းတယောက်ကပြောပြပါရစေ။ထိုင
်ကုန်မှုတွေကအများကြီးရှိတယ်။အများကြီးဆိုတော့ပြည်သားစုမှလည်းထိုင်ကုန်မှုတွေရှိလာတယ်။ဝင်ဝင်မရှိတော့ရပ်တည်ဖို့ခက်လာတယ်။ဘူးလည်းရှိမှာမိသားစုမှလည်းပုံထောက်ပံ့နေရတယ်။အဲ့လိုအခြေအနေကြီးဖြစ်နေတယ်။လှုပ်ရှားရတာတော့အဲ့လိုစီဒီယံလောက်တာတွေလုံးဝမခံကျင်ရဘူး။
မကွေးတိုင်းမင်းမှုမြို့နယ်ထောက်ရှာပင်ရေနံမြေက CDM ဝန်ထမ်းတွေထဲမှာဆိုရင်ထမင်းနတ်မအောင်မစားရသူတွေလည်းများလာတယ်လို့ CDM ဝန်ထမ်းတယောက်ကပြောပြပါရယ်စားဝတ်နေရအခက်အခဲကြောင့်အသက်ဆုံးရှုံးသွားတဲ့ရေနံမြေက CDM ဝန်ထမ်း12ဦးလောက်တောင်ရှိတယ်လို့သူကပြောပါရယ
်သူကတော့ထမင်း3နဲ့ပုံမှန်3နဲ့စားတာပေါ့တနက်စားရလူရှိတယ်ပြီးတော့ကြတော့ဟိုပုံမှန်လူတိုင်းစီမှာကျုပ်တလုံးကြောစားကြပေးမယ်ကျုပ်တလုံးညမနဲ့စားကြတာရှိအဲ့လိုမျိုးအစားဝတ်နေကျွန်တော်တို့မှစားဖို့တည်းလည်းဘာမှမရှိဘာမှမရှိတော့ကျွန်တော်တို့မှရန်လက်ခက်ခွဲဖြစ်တယ်ပေါ့ဟိုမဖြစ်ပါဘူးဆိုရင်ကျွန်တော်တို့မှဟွာပေါ့တလောက်ဟို3ပေါင်းလောက်အရင်ကစားဖို့တည်းရတယ်အဲ့လောက်ရရင်ကိုဟိုမစိုးဘူးပေါ့အခုကတလောက်ဟိုဘာမှတရားမှမရတော့ကျွန်တော်အကုန်လုံးကနည်းခက်ခဲရှိအဲ့လိုမျိုးတချို့ကကျွန်တော်စီတင်လုံရင်တလန်းနဲ့ဆုံးသွားတာရှိတယ်စားဖို့နေခက်ခဲကြအခုတော့လောက်တယ်တော့ကျွန်တော်တို့မှတ်ထားတဲ့ရေအတွက်ရတော့ဟွာလောက်ရှိပါပြီစနေရောက်လောက်တော့ရှိသွားပြီ
။အရင်တုန်းကရခဲ့တဲ့အထောက်အပံ့တွေကလည်းအခုနောက်ပိုင်းမရှိသလောက်ဖြစ်သွားပြီလို့သူကပြောပါရယ်။ဒါကြောင့် CDM လှုပ်ရှားမှုမှာပါဝင်ခဲ့တဲ့အစိုးရဝန်ထမ်းတချို့အလုပ်ခွင်ပြောင်းဝင်သွားကြသူတွေလည်းရှိနေပါရယ
်။ရှိတာရှိပါတယ်။ရှိပါတယ်ဆိုကျွန်တော်တို့ဟိုတချို့ကလည်းနေပြန်တဲ့စာဝန်တွေအခက်အခဲကြောင့်ဘလို့မှဟိုဆောင်ရွက်လို့မရတဲ့အနေအထားကြောင့်ပြောင်းဝင်သွားတယ်လည်းရှိတယ်။အစိုးရကစာဝန်တွေခက်ခဲရင်ခက်ခဲပဲစီဆက်လုပ်မယ်ဆိုတဲ့ဇွဲနဲ့လူတွေလည်းတော်တော်များများရှိပါသေးတယ်။ဒါတော့ဆိုတော့ကျွန်တော်တို့စာဝင်ကအထောက်အကူကတော့ဟိုလောက်တော့ရှိတယ်။တစ်ထောင်ကျော်လောက်ရှိတယ်။အ
အခုလောလောဆယ်တော့ကျွန်တော်တို့မှာစာဝင်တွေတခါခဲဒီစာပို့တီးရလည်းဟိုအရင်လိုမရှိတော့ကျွန်တော်တို့မှာရှိရတာရခက်ခဲဖြစ်တော့ကြတော့တချို့ကကြတော့ပြန်တော့မဝင်ဘူးတချို့ကကြတော့ပြန်ဝင်ကြတယ်လောလောဆယ်တော့ကျွန်တော်တို့မှာဟွာလောက်တော့ကျန်ပြီးခုနှစ်ရာတချို့လောက်တော့ကျန်ပြီးမကွေးတိုင်းမေမို့မြို့နယ်ထောက်ရှာပြည်ရင်းနယ်မြေကဝန်ထမ်းတထောင်လောက်ဟာ
ကျွန်တော်တို့မှာစာဝင်တွေတခါခဲဒီစာပို့တီးရလည်းဟိုအရင်လိုမရှိတော့ကျွန်တော်တို့မှာရှိရတာရခက်ခဲဖြစ်တော့ကြတော့တချို့ကကြတော့ပြန်တော့မဝင်ဘူးတချို့ကကြတော့ပြန်ဝင်ကြတယ်လောလောဆယ်တော့ကျွန်တော်တို့မှာဟွာလောက်တော့ကျန်ပြီးခုနှစ်ရာတချို့လောက်တော့ကျန်ပြီးမကွေးတိုင်းမေမို့မြို့နယ်ထောက်ရှာပြည်ရင်းနယ်မြေကဝန်ထမ်းတထောင်လောက်ဟာစီဒီအမ်ဝန်ထမ်းတွေအစိုးရအလုပ်ကိုဆက်လုပ်ပြီးတဲ့နောက
2021 February လဆမ်းပိုင်းကဆလို့နိုင်ငံအနှံ့ဌာနပေါင်းစုံကအစိုးရဝင်တဲ့အများစုအကြမ်းမဖက်အာဏာဖိဆက်ရေးမှပါဝင်ခဲ့ကြတဲ့အတွက်အခုအချိန်ထိနေမျိုးအများစုကအပါအဝင်အစိုးရလုပ်ငန်းပိုင်းတချို့ပုံမှန်ပြန်လည်လက်ပတ်နိုင်ခြင်းမရှိသေးပါဘူးရှင
်။မဆုမြတ်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ထောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးရှောင်တန်နဲ့ NND ဆိုရဝင်ကြီး၃ဦးကိုတရားစွဲထားတဲ့အမှုတလကြာရနိုင်ထားရကနေဒီကနေ့ပြန်လည်ကြားနာပါတယ်။နေပြည်တော်အထူးတရားရုံးကဒီကနေ့ကြားနာပွဲတွေနဲ့ပတ်သက်လို့မအီတန်စင်ပြောပြပေးပါရှင်။
ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတနဲရဲ့ laptop ထဲမှာစီမံဘဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့စာရွက်စာတမ်းတွေတွေ့ရကြောင်းနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားရေးစုပြောသူတို့နှစ်ယောက်ပေါ်မှာ NLD အစိုးရလက်ထက်စီမံဘဏ္ဍာဝန်ကြီးနှစ်ယောက်ဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒုဝန်ကြီးဦးဆက်အောင်တို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှန်3တက်ကငယ်နဲ့တရားစွဲထားတာပါဦးစိုးဝင်းနဲ့ဦးကျော်ဝင်းတို့ရဲ့စီးပွားရေးခြေနေအပြင်အမှုလိုက်ရှိနေတဲ့ချို့နေထိုင်မကောင်းဖြစ်တာကြောင့်ဒီအမှုကိုကျန်ရင်းလာ28ရက်နေ့ကလေးကမကြားနာဖြစ်ခဲ့ပေနဲ့ဒီနေ့ February 24ရက်မှာမှပြန်ပြီးတော့စတင်ကြားနာတာပါနေပြီးတော့အထူးသီးသန့်တရားရုံးမှာလုပ်တဲ့ကြားနာပွဲမှာမှုခင်းတက်ဖွဲ့ဤပညာဌာနကဤပညာကျောင်းရှင်တို့အရာရှိတယောက်လာရောက်ထွက်ဆိုရဲဆိုပြီးတော့စုံစမ်းသိရှိရပါသည်စီးပွားရေးအကြံပေးရှောင်းတနောရဲ့ electronic ပစ္စည်းတွေမှာတွေ့ရှိတဲ့အချက်အလက်တွေကိုတရားလိုတက်တည်အဖြစ်လာရောက်ထွက်ဆိုသလိုတက်တည်ကန်ဆောင်ရွက်စာတမ်းတချို့တရားရုံးကိုတင်ပြခဲ့တယ်လို့လည်းသိရပါသည်တစ်ဖက်အပြန်အလှန်မေးခွန်းထုတ်တာတွေမပြီးကျတာကြောင့်နောက်တစ်ပတ်ရုံးချိန်မှလည်းဆက်လုပ်ဖို့ရှိနေပါသေး။ဒေါ်ဆန်းစုကြည်ရဲ့အမှုလိုက်ရှိနေတွေကိုအမှုအကြောင်းသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကတားမြစ်ထားတာကြောင့်တရားခွင်ကြားနာမှုအသေးစိတ်ကိုတော့မသိရပါဘူး။ကင်ဆာရောဂါကြောင့်အစာအိမ်အရေးပေါ်ခွဲစိတ်မှုခံယူထားရတဲ့ဦးစိုးဝင်းကတော့ဒီနေ့ကြားနာပွဲကိုတက်ရောက်နိုင်ခြင်းမရှိသေးပါဘူး။ဦးစိုးဝင်းရဲ့ကျန်းမာရေးကြောင့်စစ်ကောင်စီကအာမခံတဲ့အချုပ်ကနေလွှတ်ထားပေးမယ်လေဆေးရုံမှာဆေးကုသမှုဆက်ပြီးတော့ခံယူနေရပါလိမ့်။သူ့အနေနဲ့တရားရုံးတက်ရောက်နိုင်တဲ့အခြေအနေမရှိဘူးဆိုပြီးတော့တရားရုံးကိုတင်ပြထားတာကြောင့်သူ့ရှိနေပဲတရားခွင်ကိုလာခဲ့ပါလိမ့်။NLD အစိုးရရဲ့စီမံဘဏ္ဍာဝန်ကြီးတရားဖြစ်တဲ့ဦးကျော်ဝင်းလည်းစီးရုံတက်ပြီးတော့ခွဲစိတ်ကုသမှုခံထားရပါတယ်။သူ့ကျမရဲ့အပြေအဝါမကောင်းသေးပေမဲ့ဒီနေ့ကျန်းမာပွဲကိုလာရောက်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်၊ရှောင်းတန်းန်းနဲ့ဦးဆက်အောင်တို့ကကျန်းမာရေးကောင်းမွန်တဲ့စုပြီးတော့စုံစမ်းသိရှိရပါတယ်။အော်ရှူရဲနိုင်ငံသားရှောင်းတန်းန်းတို့ဦးရဲပေါ်မှာလူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေနဲ့တရားစွဲထားတဲ့အမှုကိုလည်းဒီနေ့မှစစ်ဆေးခဲ့ပါတယ်။အဲ့ဒီအမှုမှလည်းတရားလိုပြတဲ့တည်ကိုစစ်ဆေးခဲ့တယ်လို့သိရပေမဲ့အသေးစိတ်တော့မသိရပါဘူး။နောက်တစ်ခေါက်ရုံချင်းကိုလာမယ့်ကြတာပေးနေမဆာ၃ရက်နေ့ကိုရုံးချင်းပြီးထားပါတယ်။ဒေါ်ဆန်းစုကြည်ဟာဒီနေ့ကြားနာတဲ့နိုင်ငံတော်လှည့်ဝဲချက်ပေါက်ကြားမှုဆိုင်ရာဆွဲချက်အပြင်အားဒီလိုက်စားမှုအမှုစေမှုရွေးကောက်ပွဲမှာပြလျော့ဩစာတုံးခဲ့တယ်ဆိုပြီးတော့ရာဇဝတ်ကြီးပုံမှန်130ကကြီးနဲ့တရားစွဲခံထားရတဲ့အမှုတွေနဲ့တရားရင်ဆိုင်နေရတာပါ။အစောပိုင်းတုန်းကတရားစွဲခံရတဲ့အမှုတွေတဲက9မှုအတွက်ထောင်နဲ့စုစုပေါင်း6နှစ်6မှတ်ခံထားရလေဖြစ်ပါတယ်။
ဒေါ်ဆန်းစုကြည်ရဲ့တရားခွင်နောက်ဆုံးအခြေအနေမအီတန်စင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကြာသာရေးနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြစီခင်မှာတော့အပတ်စဉ်ခန်းစာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA American အတန်းရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ထုတ်လွှင့်ပေးနေကြအဖတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်မှာတော့မြမပြည်ကလက်နက်ကိုင်အဖွဲ့အစည်းတွေတရုတ်အကျိုးစီးပွားကိုအနေနဲ့မပေးရအောင်တရုတ်အစိုးရကကြိုးပမ်းနေပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားတာနားဆင်ပါရှင
်။တရုတ်မြန်မာဖက်ဆက်ကုမ္ပဏီပိုင်၎င်းနီကယ်စက်ရုံကိုတအားပေးနေတဲ့ရက်စစ်တာဝါတိုင်း၃တိုင်ကိုဇန်နဝါရီလအစောပိုင်းကထီးကျိုက် PDF အဖွဲ့ကမိုင်းခွဲပြီးဖျက်ဆီးလိုက်ပါတယ်။တရုတ်ပိုင်တပ်တူကော်မတီကဒေါ်လာ3800ကျော်ရင်းနှီးထားပြီးနီကယ်တန်ချိန်6000နီးပါးနှစ်စဉ်ထုတ်ယူနေတဲ့လုပ်ငန်းဖြစ်ပါတယ်။ဒါကြောင့်ရန်ကုန်တရုတ်ဆိုင်ရုံးဟာလန့်ပြန့်သွားပြီး NUG အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဦးရင်မွန်ကိုဆက်သွယ်လာတယ်လို့ဇန်နဝါရီလ21ရက်နေ့ထုတ်ဧရာဝတီကဆိုပါတယ်။NUG အစိုးရကိုအကူအညီတောင်းတဲ့သဘောမျိုးဖြစ်နေပါတယ်။နိုင်ငံခြားရင်းနှီးမှုရှိရာနေရာတွေမှာအခြေချထားတဲ့စစ်ကောင်စီတပ်ကဒေသခံအရသားတွေကိုတိုက်ခိုက်တဲ့အတွက်ဒေသခံ PDF ကလက်တော့ပြန်တာမျိုးဖြစ်နိုင်တာမို့စစ်ကောင်စီတပ်နဲ့ကင်းကင်းရှင်းရှင်းနေဖို့ဥယျာဉ်မုံကသတိပေးလိုက်ပါတယ်။ရဲအနေငယ်ကြတော့နေဆက်တိုက်ပွဲတွေကိုရပ်ထားဖို့တရုတ်အစိုးရကအွန်လိုင်းကနေတိုက်တွန်းကြောင်း KIO ကချင်တို့လာရေးအဖွဲ့ကဇန်နဝါရီလ26ရက်နေ့ကကြေညာပါတယ်ဖေဖော်ဝါရီလ4ရက်နေ့ကမတ်လ10ရက်နေ့အထိဆောင်းရာသီအိုလံပစ်ပွဲတော်ဘေကျင်းမှာကျင်းပတော့နေဆက်တိုက်ပွဲရပ်ထားဖို့ပြောတာပါပဲ
မြမလက်နက်ကင်တိုက်ပွဲသက်ဆိုးရှင်မာကိုတရုတ်ကမြင်တဲ့အတွက်အခုလိုစစ်ကောင်စီရဲ့ရံဘက်တွေကိုစတင်ဆွေးနွေးလာတာဖြစ်နိုင်ပါတယ်စစ်ကောင်စီကိုကြီးအားကိုးနေလို့မရတော့ဘူးဆိုတာကိုတရုတ်သဘောပေါက်လာပုံရပါတယ်နေဆက်တိုက်ပွဲဟာဒေသတည်ငြိမ်ရေးအတွက်အလေးပေးရမယ့်အချက်ဖြစ်ပေမဲ့ဆရာနာရှင်အမြင့်ပြတ်တိုက်ဖြတ်ရေးကိုဆက်လုပ်ရမယ်လို့ KIU ပြန်ကြားရေးဌာနကပြောပါတယ်လူလူအုံကြွားမှုနဲ့ရင်ဆိုင်လာရတဲ့1988ကလေးကစစ်ကောင်းဆောင်ပိုင်းဟာတရုတ်ကိုမှီခိုအားထားလာရပါတယ်တရုတ်ကလည်းသူ့လိုချင်တာရအောင်လုပ်တတ်ပါတယ်အဲ့ဒီအချိန်ကစပြီးပြည်သူတွေမှာတရုတ်ဆန့်ကျင်ရေးစိတ်ဓာတ်ရှိလာတာပါအရသာတစ်ပိုင်းအစိုးရတွေလက်ထက်မှာမြန်မာပြည်သူကိုစီယုံသိမ့်သွင်းတဲ့စီမံကိန်းအများအပြားတရုတ်ကလုပ်ပြပါတယ်။ဒါပေမဲ့တရုတ်ကိုယုံကြည်သူဥယေတိုးပွားလာဖို့မရပါဘူး
။စစ်တပ်နဲ့စီးပွားရေးဖက်ဆက်လှုပ်ထားတဲ့အတွက်တရုတ်ကိုမယုံကြည်တာဖြစ်ပုံရပါလေ။ပြည်သူတွေတအုံတွင်းတွင်းဖြစ်နေတဲ့တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ဟာနှွေဦးတော်လိုင်းရေးဖြစ်ပွားတဲ့အချိန်အခါမှာရေချိန်မြင့်လာပါတယ်။ရန်ကုန်တရုတ်တန်ရုံးရှိမှနေစဉ်ရက်စက်စံတပ်ပြသူရှိလာပြီးတရုတ်စီမံကိန်းတွေကိုဆန့်ကျင်မှုကြွေးကြော်လာကြပါတယ်။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်တွေမှာရှမ်းပြည်တိုးတက်ရေးအဖွဲ့ SSPP တိုင်းရင်းပလောင်တပ်ဖွဲ့ TNLA နဲ့ WATT တပ်ဖွဲ့ UWSA တွေဟာတရုတ်နဲ့နှီးစပ်ပြီးသူတို့ချုပ်ကိုင်တဲ့နယ်မြေတွေမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေတိုးပွားဖို့အလားအလာရှိတယ်လို့2021ဒီဇင်ဘာလ31ရက်နေ့ထုတ် ISP မြန်မာစာဆောင်မှာဖော်ပြထားပါတယ်။
တရုတ်မြန်မာစီးပွားရေးဇင်းညံတစ်လျှောက်မှာတရုတ်နဲ့နှီးစပ်တဲ့တိုင်းရင်းသားလက်နက်ကိုင်တွေလှုပ်ရှားနေပြီးနေမြေကြီးစိုးရေးနဲ့စစ်ရေးအသာရရှိရေးအတွက်ကြိုးပမ်းနေတာကိုကြည့်ရင်တရုတ်အကျိုးစီးပွားကိုအကာအကွယ်ပေးဖို့ရည်ရွယ်တာများဖြစ်နေသလားလို့ ISP မြန်မာကမေးခွန်းထုတ်ထားပါတယ်။တန်လွင်မြေအရှိတ်ချမ်းကိုလွှမ်းမိုးဖို့တရုတ်ကပြင်ဆင်နေတာလားဒါမှမဟုတ်တရုတ်အကျိုးစီးပွားကိုဗက်ဆုံအာမခံချက်ပေးနိုင်အောင်စီစဉ်နေတာလားဆိုတာကိုစောင့်ကြည့်ရမယ်လို့ဆိုပါတယ်မမဆေးအုပ်စုနဲ့တိုင်းရင်းသားလက်နက်ကန်အချို့ဟာတရုတ်စီကလက်နက်ပစ္စည်းတွေရရှိပါတယ်။ဒီလိုလှေနံနှစ်ဖက်နင်းလမ်းစဉ်ကျင့်သုံးနေတာဟာမော်စီတုံးခေတ်ကလေးကဖြစ်ပါတယ်။မြန်မာပြည်ရေရှည်စစ်ပွဲမှာဒီလမ်းစဉ်ဟာတရုတ်အတွက်အသုံးဝင်ပုံရပါတယ
်။ຫນွေဦးတော်လိုင်းရေးကြောင့် PDF ပြည်သူ့ကာကွယ်ရေးတပ်တွေပေါ်ထွက်လာတဲ့အခါမှာ အာနာသိတ္တဟာအဆုံးဖြတ်ပေးနိုင်တဲ့အနေအထားမှာမရှိတော့ပါဘူး။အပြည့်ရသဘောတူချက်တွေလုပ်ပြီးတိုင်းနာလက်နဲ့ကင်တွေကိုခွေထားတဲ့စစ်ပရိယာလည်းမထိရောက်တော့ပါဘူး။ပြည်သူခုခံစည်းအချင်းကြားလာလေလေတရုတ်အစိုးရစိုးရိမ်ပူပန်လေလေဖြစ်လာပုံရပါတယ်။စစ်ကောင်စီဟာဖြစ်နိုင်လေ၍တရုတ်နှကောင်းပေါင်းနဲ့အသက်ရှူဖို့မျှော်လင့်နေပုံရပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့အတွေ့အမြင်ပြောင်းလဲလာပုံရပါတယ်။ပျက်စီးဆုံးရှုံးတဲ့နိုင်ငံ Free State ဘဝကိုအသွင်ကူးပြောင်းနေတဲ့မြန်မာပြည်မှာတရုတ်ရဲ့အကျိုးစီးပွားကိုအကာအကွယ်ပေးမဲ့သူလိုအပ်လာပါတယ်။ဒါကြောင့်စစ်ကောင်စီကိုရောလက်နက်ကင်တိုင်းရင်းသားတွေကိုရောစစ်လက်နက်ပစ္စည်းထောက်ပံ့ပြီးလေနံနှစ်ဖက်နင်းတာဟာမိမိအကျိုးစီးပွားကိုကာကွယ်ရာရောက်တယ်လို့တရုတ်ကယူဆနေပုံရပါတယ်။ရေရှည်မတည်ငြိမ်တဲ့လက်ခဲတင်းလင်းအခြေအနေကိုတရုတ်ကလက်ခံထားတာမို့လက်နက်ကင်အားလုံးကိုစီယုံသိမ့်သွင်းပြီးမိမိလိုအင်ဆန္ဒကိုဖြည့်ဆည်းဖို့သာဦးစားပေးမဲ့ပုံပေါ်နေပါလေခင်ဗျာ
။မြန်မာပြည်ကလက်နက်ကင်ဖွဲ့စည်းတဲ့တရုတ်အကျိုးစီးပွားကိုအနေရမပေးရလျောက်တရုတ်အစိုးရကဂျိုးပန်းနေပုံကိုဥအောင်ခင်ကမြမရေးတုံးသက်ချက်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အရင်ဆုံးအပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမရဲ့ကျန်းမာရေးခန္ဓာမှာတော့ကိုဗစ်သရုပ်ဒလိုင်းအတွင်းနောက်ဆက်တွဲအဖျားယောဂါတွေအကြောင်းကိုပြောထားပါတယ်။ Omicron မျိုးကွဲသစ်တွေ့ပြီးတော့မြန်မာနိုင်ငံမှာလူတော်တော်များများကိုဗစ်ဖြစ်လာပြီးတော့ကိုယ်တိုင်ပြုစုစောင့်ရှောက်နေချိန်မှာအဖျားကျပြီးပြန်တက်လာတာကိုသတိထားဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘလို့အချိန်နေမှာဘလောက်အဖျားပြန်တက်လာတာမျိုးပါလဲနောက်ပြီးတော့သတိထားဖို့လိုပြီးတော့ဘလို့ဆက်ပြီးတော့စီမံသင့်ပါသလဲဒီကြောင့်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဒီဆေးရုံမှာဒီညွှန်ကြားရေးမှူးဖြစ်တာဝန်ယူပြီးမြန်မာပြည်ကကိုဗစ်လူနာတွေကိုလည်းတယ်လီဖုန်းကနေတဆင့်ကူးသပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇေယျတက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့ကျန်းမာရေးခန္ဓာမှာတင်ဆက်ထားတာနားဆင်ပါရှင်
โอเคဒါတော့ဒီအတွက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်သရုပ်ထလိုက်မြန်မာနိုင်ငံမှာတက်လာပြီးတော့အများစုอ่ะပေါ့เนาะကိုယ့်အနေကိုအိမ်မှာခုနေရတဲ့စီမံနေရတဲ့အနေအထားမှာလူငယ်အများစုเนี่ยဒီကောက်ွယ်ဆေးထိုးရသူအများစုကတော့၅ရက်နဲ့တစ်ပတ်အတွင်းမှာပေါ့เนาะသက်သာသွားလို့ရှိတယ်လို့ပြီးတဲ့တစ်ခါကကျွန်တော်တို့ပြောခဲ့ကြပါတယ်ဆရာတကယ်လို့မသက်သာပဲနဲ့ပြန်ဖြစ်လာရောဆိုင်ဘယ်လိုအကြံပြုချင်လဲ
9ရက်ကျော်သွားပြီးတော့အတူနှစ်ပတ်ပေါ့နော်နှစ်ပတ်လောက်အတွင်းရောက်လာတဲ့အချိန်မှာသူစပြီးတော့ပြန်ဖျားလာပြီဆိုရင်တော့နည်းနည်းလေးကျွန်တော်တို့ကသတိထားပြီးဟိုဘာလို့လဲဆိုတော့အဲ့ဒီအချိန်မှာဘာလို့ပြန်ဖျားသလဲဆိုတာဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တာတည်းစားလို့ရှိရင်ဒီကိုယ်ခန္ဓာထဲမှာရှိတဲ့ကိုယ့်ရဲ့ immune system ကိုယ်ပြန်ပြီးတော့ attack လုပ်လို့ပြန်ဖြစ်လာတဲ့အပိုင်းလေးတွေကျွန်တော်ကစဉ်းစားရပုံကဆိုတော့အဲ့အပိုင်းလေးကနည်းနည်းလေးကျွန်တော်တို့အတွက်ဒီဆရာဝန်တွေနည်းနည်းသတိထားရမယ်ကိုယ်ဘာလို့လဲဆိုတော့အဲ့အချိန်ရောက်လို့ရှိရင်ပြန်ဖျားလာပြီဆိုရင်ကျွန်တော်တို့ကသွေးဖောက်ပို့လို့ရင် X-ray တွေပါကျွန်တော်တို့ကကြည့်တယ်ပေါ့နော်အောက်ဆီဂျင်ကျလာပြီဆိုရင်ဒီအထူးဖြင့်နှစ်ပတ်လောက်နှစ် normal ညာတစ်ပတ်ခွဲပါဝင်ကျွန်တော်စပြီးတော့အဖျားနေ့တိုင်းအဖျားတက်တယ်ကိုယ်ကဒါမှမဟုတ်လေလွန်ခဲ့တဲ့9ရက်လောက်ကဖျားပြီးသွားပြီ okay သွားပြီးတော့မှစရတော့စံ9ရက်လောက်ကြာမှာအဖျားပြန်ပြီး103 104ပြန်ဖြစ်လာပြီဆိုလို့ရှိရင်နည်းနည်းကြောက်ပါပြီကျွန်တော်ကနည်းနည်းတော့မဟုတ်ကျွန်တော်တို့ဆိုတော်တော်ကြောက်ပြီ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒါကိုဘယ်လိုမျိုးကုသဖို့အကြံပြုခြင်းလဲဆရာကြီ
းဒီကိုခန္ဓာတွေကကိုယ့်ရဲ့ immune system ကိုယ့်ကိုပြန် attack လုပ်နေပြီလားအဲ့ဒါနဲ့ coronavirus မှာရသွားပြီသက်ဆုံးရှုံးသွားတာပါဒါကြောင့်မလို့ဒီ inflammation ဆိုတဲ့ကိုယ်ခန္ဓာမှာရောင်နေတဲ့ cell တွေပေါ့နော်အဲ့လိုမျိုးဖြစ်လာပြီဆိုရင်တော့နည်းနည်းသတိထားပြီးတော့ကြည့်ရမယ်ဒီလူမှာကျွန်တော်တို့တော့ secondary bacterial infection လို့တုံတာပေါ့နော်ဒီ virus infection ရပြီးတဲ့နောက်ပိုင်းမှာ bacterial account ကနေဒုတိယတစ်ချိန်ထပ်ဝင်ပြီးတော့ pneumonia ဖြစ်သွားတာလားဒါမှမဟုတ်လို့ရှိရင် body ကနေကိုယ်ပြန် attack လုပ်ပြီးတော့ဒီ inflammation markers ကိုရောင်နေ number 2ပေါ့နော်ရောင်နေ cells ကြီး number 2တက်လာတာလားဒါတွေကိုကျွန်တော်တို့ဖွဲကြတာပေါ့အဲ့ဒီချိန်ကြလို့ရှိရင်တစ်ခါကျရင်ကျွန်တော်တို့က antibody လို့ခေါ်တဲ့ပိုးမွားတတ်တဲ့ဆေးတွေပေါ့နော်ပြီးအပြင်တစ်ခါလေးကြလို့ရှိရင် steroid တို့ပါတို့ကျွန်တော်အဲ့ဒီချိန်မှာသုံးပါတယ်ဆိုတော့ပိုးသက်ဆေးလေလူတိုင်းတောက်ဆရာမလိုပါဘူးဒီဟာက virus ဆိုတဲ့ပိုးဟာနေဖြစ်စေတဲ့ရောဂါပါဖျားတိုင်းပိုးသက်ဆေးတောက်ရဲဆိုတာမဟုတ်ပါဘူးကျွန်တော်လည်းမပေးပါဘူးကျွန်တော်ဆိုလို့ရှိရင်ဒီ coronavirus ဖြစ်နေတဲ့လူရဲ့80%ရာနဲ့90%ရာလောက်ဒီကျွန်တော် antibody မပေးပါဘူး ပိုတစီတောက်လို့ရှင်သူကြောင့်ဖြစ်လာမယ်ဆိုကြိုးတွေရလဲရှိတာပဲလေဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအလွယ်တကူမပေးဘူးပေါ့နော်ဆရာပေးရတဲ့ခါကြတော့ဘလို့လူမျိုးတွေမှာဆိုရင်တော့ဒီရမ်ဒီဆီဗီယာဆိုတဲ့ဆေးကြောင့်လဲပြောခဲ့တဲ့ခါကြတော့ဘလို့လူမျိုးတွေမှာဆိုရင်တော့ဒီရမ်ဒီဆီဗီယာဆေးကိုပေးဖို့လိုမလဲဆရာဒီရမ်ဒီဆီဗီယာလို့ခေါ်တယ်အကျော်တွေကိုထည့်ရတယ်ဆေးကိုငါး န်ဒီဆိုတော့ငါတစပြေပေးပြီးတော့ငါဒီယောဂရာဒါကြီးကမလုတ်တဲ့အရာပေါ့နော်ကိုရေဒါကျွန်တော်လည်းဒီနေ့ဒီချိန်မှာဒီနိုင်ငံမှာကျွန်တော်လုတ်ပိုင်ခွင့်မရှိပါဘူးလုတ်တာနဲ့ကျွန်တော်လည်းအလုပ်ပြုံးပါပါဆိုတော့ဟိုဒါငါအဖေမလို့လည်းကျွန်တော်မလုတ်ပိုင်ခွင့်မရှိပါဘူးโอเคကျွန်တော်ကိုယ်တိုင်ဖြစ်နေတော့မှဒါမျိုးလုတ်ပိုင်ခွင့်ရှိ90ရာခိုင်နှုန်းကျော်လို့ရှိရင်ဘာမှလုပ်စရာမရှိကျွန်တော်တပည့်လည်းဖြစ်တာပဲဟိုဖြစ်တာမှလေမင်းနာမှစိုးစိုးဝါးကြီးကိုနားတာဝင်းနေလဲရှော်တာမမင်းနဲ့အမေအသက်က30ကျော်ရရှိတာပဲဆိုတော့ကျွန်တော်ပြောပြဒီတိုင်းမဲ့တစားရည်သားโอเคတယ်ပြီးသွားပြီကျွန်တော်တို့ရဲ့ဒီအလုပ်မှာရှိတဲ့ပေါ်စီတငယ်ချင်းဖြစ်တာပဲဒါပေမဲ့ oxygen saturation ဘယ်လောက်လဲ90နဲ့ဆိုကျွန်တော်သူ save နှလုံးထုတ်ထားလဲ3လုံးထုတ်ထားလဲကျွန်တော်ပြောရင် okay ပါပါကျွန်တော်မိတယ်ငါပါလို့ရမယ်ဘာမှလို့ဆရာမလို့တေချာကကျွန်တော်ပြောရင်ကျွန်တော်တေချာလေဘာမှလို့ဆရာမလို့3ရက်မြောက်ကြာနေလို့ရှိရင်ကောင်းပါပဲဆိုတော့3ရက်မြောက်တဲ့နေ့တကယ်ပဲကျွန်တော်ဖုန်းခေါ်တယ်ဟုတ်လားအကုန်ကောင်းသွားပြီလေ
ဟုတ်ကဲ့ဆရာအဲ့တော့နောက်ရော်ဒီမလိုအပ်တာတွေရှိသေးလားဆရာ
ကျွန်တော်ဆရာဝင်နေနေနဲ့တတ်နိုင်သလောက်မလိုအပ်တဲ့ blood test တွေမလုပ်ပါနဲ့ဒီယောဂါ blood test လုပ်လို့လည်းတွေ့ရမှာတွေးဖောက်လို့လည်းတွေ့ရမှာမဟုတ်ပါဘူးကျဆိတ်ဆွေးရိုက်လို့ရှိရင်လည်းတတ်မှန်ရိုက်လို့ရှိရင်လည်းအနည်းငယ်ကတော့တွေ့မှာပဲကိုရဲဒါပေမဲ့ oxygen saturation မကြရင်ဒီတတ်မှန်ရိုက်ခြင်းကဘာလို့မလဲကျွန်တော်ဆိုမရိုက်ဘူးကျွန်တော်ဒီမှာလည်းဒီတိုင်းပဲလုပ်ပါတယ်မရိုက်ပါဘူးကျွန်တော်အများကြီးပဲကြည့်နေတာပဲလူသားတွေတင်တကင်း oxygen ကြပြီဆိုတော့ကျွန်တော်ရိုက်တယ်ရိုက်ရနေမှာကောင်ကျွန်တော်လိုအပ်လို့ရှိရင်တွေးလဲဖောက်ပါတယ်ဆေးရုံတင်ပြီဆိုတော့ကျွန်တော်ကတွေးလဲဖောက်တယ်တတ်မှန်နေရတယ်တကယ်လိုအပ်ပြီဆိုကျွန်တော်ကက်စကန်ထိတော့ကျွန်တော်ရိုက်တယ်လိုအပ်ရင်ကျွန်တော်တုံးချတာပေါ့နော်ဆိုတော့ဒီလူငယ်တွေအနေနဲ့ငါတော့ vaccine မထိုးထားဘူး၃ရက်တော့တွင်မှာကောင်းသွားနိုင်တယ်ဒါ80နာနေ85ရာခိုင်နှုန်းတော့တော့လူငယ်တွေကအကုန်လုံးမှတ်ပါတယ်အသက်65နှစ်ကျော်သွားရင်တော့ကျွန်တော်ဆေးမထိုးထားရင်ကျွန်တော်အမှမခံရပါဘူးဘာလို့လဲဆိုတော့16ရာခိုင်နှုန်းက ICU လောက်အထိရောက်သွားနိုင်တဲ့အနေအထားရှိပါတယ်ဒါတည်းမှာအဲ့ ICU ကိုရောက်သွားတဲ့မှာ 50% နီးပါးလောက်အထိအသက်ဆုံးရှုံးနိုင်တယ်ပေါ့နော်ကျွန်တော်တို့မှလည်း Omicron ဖြစ်နေတဲ့အချိန်တော့အသက်ဆုံးရှုံးနေလူတွေရှိတာပေါ့ကွာကျွန်တော်ဆိုရင်မှဆိုရင်တော့20နီးပါးလောက်အထိဖြစ်လိုက်တယ်ဒီတလခွဲလောက်အတွင်းမှာပေါ့နော
်ဟုတ်ကဲ့ဆရာနောက်ဒီအားသေးသုံးဆွဲတာမျိုးရော
တခြားသောဗီတာမင် C တွေ D တွေ Zinc တွေတောက်လို့ရလားဆိုတော့တောက်လို့ရရွယ်ဒါပေမဲ့ဒါတွေကကျွန်တော်လည်းမရည်ပြီးဘူးကျွန်တော်တို့ရှင်းရှင်းနေပဲ Levin ပြုတ်ချင်းခိုင်းနေ Levin ပိတ်နာရဲဆိုရင်တော့ကျွန်တော်တို့အဲ့လိုမျိုး Levin ပြုတ်ချင်းတဲ့ဟာလေးလုပ်ပေးတယ်ရင်းမြန်းတောက်ခိုင်းနေ Temperature ကိုတော့ပုံမှန်ချက်ခိုင်းနေအပြားကြရဲစေးတောက်ခိုင်းနေကိုယ်ရည်လက်တွေတိတ်ကြိုက်တယ်ဆိုရင်တော့အခက်ခဲပြောက်တဲ့စေးတောက်ခိုင်းနေနောက်ပြီးတော့အားရှိစေတော့အစာပေါ့ဘယ်အစာမဆိုကိုစားခြင်းတဲ့ဟာကိုစားခိုင်းနေဟို Sugar တွေပါရတော့တတ်နိုင်တဲ့လောက်တော့ငွေကြီးကစီးကြရှိနေဆိုတော့စီဂျိုတော့တေချာဆက်ခိုင်းတယ်ပို့ပြီးတော့ဆက်ခိုင်းတယ်ဘာကြောင့်လဲဆိုတော့ဒီကိုရိုနာဗိုင်းရပ်စ်စီဂျိုအလုံးတရာမှပို့ပြီးတော့ညာစီတယ်ပေါ့နော်ဆိုတော့တခါလေကြလို့ရှိရင်လူတွေကတိတ်လုံးနေပါညာဆိုလို့ရှိရင်တော့ကျွန်တော်အဲ့လိုမျိုးစီဂျိုတွေပါနေမရှိပြန်တယ်ဆက်ခိုင်းလိုက်တယ်အဲ့လိုဆက်ခိုင်းလိုက်ခြင်းအပြင်အရင်ကတော့ဆိုလို့ရှိရင်တကယ်ဖြစ်တဲ့ဒေါက်တာဖြစ်တဲ့ချင်းတော့ကျွန်တော်တချို့လူတွေဆိုကျွန်တော်အင်ဆူလင်အောင်ဒီတိုင်းအိမ်မှာရှိတဲ့လူကိုသင်ပေးပြီးကျွန်တော်ထိုးပြီးတော့ဒူနာကိုကျွန်တော်ကုခဲ့တာပဲဆိုတော့လေတယ်လီဖုန်းနဲ့လည်းကုလို့ရပါတယ်ကျွန်တော်လည်းတက်နိုင်တဲ့လောက်ကျွန်တော်တွေ့တဲ့လူတွေကိုကျွန်တော်တက်နိုင်တဲ့လောက်တော့ကျွန်တော်လုပ်ပေးပါတယ်ကျွန်တော်တပည့်တွေလည်းတက်နိုင်တဲ့လောက်တော့လုပ်ပေးပါတယ်သူနည်းဆိုတော့ပဲမမငမရှိတဲ့အကြောင်းမျိုးကြောင့်စေကံမဖွင့်နိုင်ရင်လည်းကျွန်တော်တို့ဒီတယ်လီဖုန်းနဲ့ပဲဖြစ်ဖြစ်ကျွန်တော်ဗီဒီယိုကောနဲ့ပဲဖြစ်ဖြစ်လုပ်ပေးကြည့်အဲ့လိုမျိုးလူနာတွေကိုကြည့်ပေးခြင်းအပြင်ကျွန်တော်ထင်တယ်လေအများကြီးကိုကျွန်တော်တို့ပုံပြပေးလို့ရနေပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးခဲ့တဲ့အပတ်စဉ်ကျမ်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီအစီအစဉ်ကိုတော့ FVB ရာတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအနီပါနေဆက်ဒေတာတိုင်းသာသတင်းထောက်တွေတင်ဆက်ထားတဲ့ဒီကြပတ်တိုင်းပြည်တွင်းလွှာမှာနားဆင်ရမှာတွေကတော့မူပြည်နယ်ကNLD ပါတီအမတ်ဟောင်းတချို့နဲ့ပါတီဝင်တွေလုပ်ငန်းရှင်တွေရဲ့နေအိမ်နဲ့ဆိုင်တွေကိုစစ်ကောင်စီကချိတ်ပိတ်နေပါတယ်။နာရှိုးမြို့နယ်မိုင်းယော်တိုက်နယ်ထဲမှာစစ်ဘေးရှောင်ရွာသားလေးယောက်မိုင်းနှင်းပြီးတော့တေဆုံးသွားခဲ့တယ်ဆိုတာနဲ့
ချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးတိမ်းရှောင်နေကြတဲ့အကြောင်းတွေကိုကြားကြရမှာပါ။ကျမကနန်းဟောင်းပါ။သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအမတ်ဟောင်းတချို့နဲ့ပါတီဝင်လုပ်ငန်းရှင်တွေရဲ့နေအိမ်နဲ့ဆိုင်တွေကိုအခုလအတွင်းစစ်ကောင်စီကနေဆက်တိုက်ချိတ်ပိတ်နေပါတယ်။ဖေဖော်ဝါရီလ22ရက်နေ့ကချောင်းဆောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဒေါ်မီချိုတဲနဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဟောင်းဦးလင်းတင်ထေးဖေဖော်ဝါရီလ26ရက်နေ့ကတထုံမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်ကျော်သူနဲ့
ဒီကနေ့ညတွက်အစီအစဉ်လေးကိုအစီအစဉ်မှုဖြစ်ကြမှာစုမုံကတာဝန်ယူတင်ဆက်ပိုင်းတော်မိသားရဲ့ဒီကိုဗစ်သတို့ထလပ်ပိုင်းဆိုင်တဲ့စကန်ဒရဖေဂါဒန်ဆိုင်စိုက်ကော်ရက်ွက်နေဦးအောင်ကျော်ထွေးရဲ့နေအိမ်ဦးစော်မင်းထွန်းရဲ့နေအိမ်နဲ့ခြံတွေကိုလည်းဖေဖော်ဝါရီလ၁၉ရက်နေ့ကချိတ်ပိတ်ခဲ့တယ်လို့ဒေသခံတွေထံကသိရပါဗျာ။ဒီခေတ်တဲ့ဒီဇင်ဘာလအထက်မှာလည်းပေါင်မြ
ပြီးတော့ဒီကိုဗစ်သတို့ထားမှာမန်းရော်တိုက်နေရဲ့အရှိပဲဆယ်မှန်ခန့်ကွာမှာရှိတဲ့ပန်စပေအုပ်စုပန်နန်းရော်ကရွာသားတွေမန်းရော်စီးထဲမှာလာပြီးခိုလုံနေကြပြီးတော့တိုက်ပွဲညင်တက်လို့ရွာပြန်လာတဲ့အချိန်မှာမိုင်းမင်းမီခဲကြတာပါဒီဖွဲ့လာစစ်ကွန်ရဲ့နေကနေရပြန်သွားချိန်မှာရွာမရောက်ခင်မိုင်းမင်းမီတိုင်ကြောင်ကနဦးသုံးဦးတေဆုံးပြီးလာရှိုးစေးရုံကိုငါးဦးပို့ဆောင်ညာမှာ နောက်ထပ်တဦးထပ်မှန်တည်ဆုံးခဲ့တာဖြစ်ပါတယ်။လက်ရှိမန်းရော်တိုက်နယ်ထဲမှာတိုက်ပွဲတွေညင်နေပေမဲ့နှစ်ဖက်စီရေးတင်းမာမှုတွေစီနေသေးပါ။ကရင်ပြည်နယ်ကော့ကရိတ်မြို့မှာရှိတဲ့စစ်ကောင်စီတပ်ကမြို့အပြင်ကျေးရွာဖက်မှာလက်နက်ကြီးနဲ့မကြာခဏပစ်ခတ်တာကြောင့်ဒေသခံလူထုတို့ချို့ထိခိုက်တည်ဆုံးတာတွေရှိတယ်လို့ဒဏ်ရာရရှိသူတွေလည်းရှိခဲ့ပြီးလူထုအများများကနေအိမ်မပြန်ရဲသေးပဲတိမ
ဦးထိမှန်တေဆုံးပြီးအမျိုးသားတအူးထပ်မှန်တန်ရာရရှိသွားခဲ့ပါတယ်အဲ့ဒီကမိုင်ကုန်းကျေးရွာဘုံကြီးကျောင်းဝင်းထပ်မှာလဲစစ်ကောင်စီအင်အား40ဝန်းကျင်ခန့်ကအချိန်တလကျော်ကြာတပ်ဆွဲထားတဲ့အပြင်ကမိုင်ကုန်းရွာနဲ့အနီးနားကျေးရွာတွေမှာလဲအဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေဝင်ထွက်သွားလာနေတာကြောင့်ဒေသခံတွေကရွာထဲမှာမနေရဲပဲတိတ်ဆောင်နေရပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို
Tawan Shidu de Song San Porto Bebo Mida Suwene Lulani Javare, Durogo Lunkere Natamase Kuni Masla Tudia Padonga, Tamangalea can sit down the Kuga Dima Yateka, Ujo Win Abawan Shiune, Dima Yama Jiga, Utuma Win Abawan Se Ugo Pansi Kosam Dwaraba, Bikere Pipola Senior Niga Rakenta Doe in Sessa de Lusu Savi Pansi Kanaya Dulese Cha Ugo. စစ်ကောင်စီကလွတ်ပေးခဲ့ပေမဲ့ဒီမယွာသားတယောက်မှပါမလာတဲ့အတွက်မိသားစုဝင်တွေစိုးရိမ်နေကြပါတယ်။၂၀၂၉ခုနှစ်တုန်းကစစ်တပ်နဲ့အီတို့ဂျာဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ဒီမယွာကအင်ချီတရာကြောင့်မြို့ရှုခံရပြီးယွာသားအများပြားလည်းအခုချိန်ထိစစ်ပေးဆောင်စခန်းမှာရှိနေတဲ့ပြည်နေဆိုင်ရာရွှေမျိုးအိမ်တွေမှာလည်းခိုးလို့နေကြဆဲဖြစ်ပါတယ်။
ချင်းပြည်နယ်မြို့တော်ဟာခါမြို့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေမြို့ဝင်မြို့ထွက်ဂိတ်တွေမှာအခုရက်ပိုင်းအတွင်းစစ်စီရေးတင်းကြပ်ပြီးလက်ကင်ဖုန်းတွေမှာလည်း VPN software တွေ့ရင်ဖမ်းဆီးတံငွေဆောင်ခိုင်းတာတွေပုံမလောက်ဆောင်လာနေတယ်လို့ဟာခါမြို့ကဒေသခံတွေထံကနေသိရပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ�16ရက်နေ့ကလည်းဟာခါမြို့ကနေရန်ကုန်မြို့ကိုပြေးဆွဲတဲ့ဟာခါမန်ခီးတဲ့တင
ဟာခါမြို့အထက်မှာ စစ်ကောင်စီတပ်ဖွဲ့ကစစ်ဆေးရာမှာကားပေါ်ပါလာတဲ့လူငယ်သုံးဦးရဲ့ဖုန်းကိုစစ်ဆေးပြီးဖမ်းဆီးသွားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ပွားပြီးနောက်ပိုင်းစစ်ကောင်စီက Facebook လူမှုကွန်ရက်ကိုပိတ်ထားလိုက်ပြီးမြန်မာနိုင်ငံကပြည်သူတွေအနေနဲ့ Facebook ကို VPN နဲ့ချိတ်ဆက်မှာတာအသုံးပြုနိုင်ကြတာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီတပ်ဖွဲ့ကပြည်သူတွေကိုတည်င်းမောင်းချတဲ့အနေနဲ့ VPN software တွေကိုပါအခုလိုစစ်ဆေးဖမ်းဆီးမှုတွေလုပ်ဆောင်လာနေတာဖြစ်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်ဘက်မှာတော့စစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တို့ဒီရက်ပိုင်းတွင်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတယ်လို့အဲ့ဒီတိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာကြေးရွာတွေကိုစွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်။အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းထားပါတယ်။
စစ်ကောင်စီတပ်ဟာမကွေးတိုင်းစောမြို့နယ်လောင်းရှိကျွော်ဘက်ကနေကံပလက်မြို့နယ်ဂျင်တွဲမြို့ဘက်ကိုစစ်အာအလုံးရင်းနဲ့စစ်ကြောင်းထိုးလာတာကြောင့်ဖေဖော်ဝါရီလ19ရက်နေ့ကလေးကချင်းပြည်သူ့ကာကွယ်တပ်ဖွဲ့တွေနဲ့နေ့စဉ်စစ်တိုက်တိုက်ပွဲဖြစ်ပွားခဲ့ကြတာဖြစ်ပါတယ်။လောင်းရှိကျွော်ဘက်ကနေစစ်ကား16စီးနဲ့အင်အား300နီးပါးလောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာဂျင်တွဲ
တက်ခတ်ခဲ့ရကြောင်းစစ်ကောင်စီတပ်ဖွဲ့ကအနည်းဆုံးအယောက်20လောက်တိဆုံခဲ့တယ်လို့ CDF ကလည်းတပ်ဖွဲ့ကတတ်မှတ်မှုကပြောပါတယ
်ဂျင်းတွေကိုသူတို့မရမကအယောက်60ကိုကြည့်ချင်တယ်ဗောအဲ့မှာတော့လမ်းတစ်ချောင်းလုံးမှာတိုက်ပွဲဖြစ်တာတော့ဆယ်ကိုရီနေကြရအစားဖြစ်တယ်ဆယ်ကိုရီနေမှာမနေပိုင်းတစ်ခါညနေပိုင်းမှာတစ်ခါဗောတိုက်ပွဲဖြစ်တယ်အဲ့ဒါမှာမနေပိုင်းမှာသူတို့ဒေသပေါ့အယောက်ကတော့ညနေပိုင်းမှာတော့သူတို့၄ယောက်ကြတယ်ဒီတန်ရရတဲ့ဟာလည်းရှိတယ်20ပြည်နေမှာကျွန်တော်တိုက်ပွဲထပ်ဖြစ်တယ်အဲ့မှာသူတို့ဂျုံ၄ယောက်လောက်ဆိုကြတယ်ဗောအဲ့မှာစက်တဲ့နေရပေါ်တော့တိုက်ပွဲတော့တဏီပုံမိပါတော်လေးပြင်းပြင်းထန်ခဲ့တယ်အဲ့မှာသူတို့ဒီ70ယောက်ကတော့အနည်းဆုံး70ယောက်ကတော့တိချတယ
်စစ်ကောင်စီတပ်ဖွဲ့နဲ့ချင်းပြည်သူကကွေတပ်ဖွဲ့တွေဟာလောက်ရှိနဲ့ဂျင်တွဲမြို့အကြမ်းမှာရှိတဲ့ဆွဲလွဲကျင်မောချောင်းဤဆောင်လမ်းမြခင်ပင်အနီးတွေမှာတိုက်ပွဲဖြစ်ပွားခဲ့ကြတာဖြစ်ပါတယ်ချင်းပြည်နယ်နဲ့မကွေးတိုင်းနယ်စပ်မှာတည်ရှိတဲ့ကပ်ပလက်မြို့နယ်ကိုစစ်ကောင်စီကထိ ंछ ုပ်ဖို့အတွက်ခုလိုစင်အားအလုံးရင်းနဲ့စစ်ကြောင်းထိုးလာတာဖြစ်ပြီးတိုက်ပွဲတွေကတော့ရှစ်လျှောက်ဖြစ်လာနိုင်တယ်လို့သူကပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်ကြောင်းထိုးလာမှုကြောင့်လောင်းရှိနဲ့ဂျင်ကျွေးမြို့အကြမ်းမှာရှိတဲ့မစာတွေးမောချောင်းလိုက်တို့ထန်းကုန်းစတဲ့ကြီးရွာတွေမှာနေထိုင်တဲ့ပြည်သူတစ်ထောင်ကျော်လောက်ဟာရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေကြရတယ်လို့နေထိုင်စားတော့ရေးပါလဲအခက်အခဲကြုံနေရတယ်လို့ကပ်ပလက်ဒေသခံတဦးကပြောပါတယ်
ခုချိန်မှာတော့ဘလို့ကအိမ်တွေကလည်းအခုလုံးဆုံးပြီးမှတော်တဲ့ကိုသွားပြီးမှရှောင်နေရတဲ့အတွက်နောက်တစ်လောသူတို့မှနေရထိုင်ကြတယ်မြို့ကလည်းကျွန်တော်ဒီကနေ့အရန်ကမြို့မြန်တိုင်းပုံစံနဲ့မြို့ကလည်းရတဲ့အတွက်ကြောင့်လို့သူတို့မှတတ်တတ်ဒီလိုလိုတဲ့အခက်အခဲတွေရတော့အများကြီးပဲသူတို့ကလည်းရစ်ခါပိုင်းရောသူတို့လည်းယုံကြည်မှနေကြတယ်
လက်ရှိကံပလက်မြို့နယ်မှာစစ်ပေးဆောင်ဦးကြီး4000အထိရှိနေတယ်လို့စစ်ပေးဆောင်ကော်မတီဝင်တဦးကပြောပါတယ
် IPD ကနေချင်းရတော့တော်တော်များတယ်ကံပလက်မြို့ဆိုလို့ရှိရင်ဒီလိုမရှိတော့တာကမန်းချေဦးကြီးကကြတယ်ကျွန်တော်ဒီ4000ရင်းပြည်လောက်ရှိနေတယ်ဒီကိန်းလောင်းရှိမှဆောင်းနာရဲသောမှဆောင်းနာရဲဒီကိန်းလောင်းရှိအဲဒါသမီးမဆောင်းနေကြတယ
်ကပ်ပလက်မြို့မှာချင်းကကွေတပ်ဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့အကြား2021ခုနှစ်မေလလယ်လောက်ကစပြီးပြစ်ခတ်တိုက်ခိုက်မှုတွေရှိလာခဲ့တာဖြစ်ပါတယ
်ဆက်ပြီးတော့တိုင်းနာလက်နက်ကိုင်အဖွဲ့တွေအနေနဲ့အချင်းချင်းပြစ်ခတ်တိုက်ခိုက်မှုတွေကိုရှင်းချဖို့နဲ့နိုင်ငံရေးဆိုင်ရာစစ်စစ်ညှိနှိုင်းရေးနည်းလမ်းတွေကိုဦးစားပေးဖော်ဆောင်ကြဖို့ကြားဖြူပါတီခေါ်ရှမ်းတိုင်းသားဒီမိုကရက်တစ်ပါတီ SNDP ကနေတိုက်တွန်းထားပါတယ်ဒီကြောင်းကိုတော့နမ်ဖုံကနေတင်ဆက်ပေးထားပါတယ
်တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ဆွေးနွေးညှိနှိုင်းခြင်းဖြင့်ငြိမ်းချမ်းရေးအဖြစ်ရှာတင်တယ်လို့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ဥက္ကဋ္ဌလက်ဖြင့် UPDJC ပြည်ထောင်စုငြိမ်းချမ်းရေးကော်မတီရဲ့ဥက္ကဋ္ဌလက်ဖြစ်တဲ့ဆိုင်အပေါင်းကအခုလိုပြောပါတယ်
။အဲဒါလည်းလည်းအများစုကတော့ NCA လမ်းကြောင်းတိုင်းသွားမယ်လို့သူတို့ပြောထားတာကြားကျွန်တော်တို့ဝန်တာဆရာပဲ။သွားမှုနဲ့လက္ခဏာပဲလေ။အဲကျွန်တော်တို့ကဒီငင်းခဲအတွက်ဆိုရင်လက်နက်ကင်ပြီးတော့ဖြည့်ရှင်းတာငင်းခဲပြဿနာမပြီးဆုံးနိုင်ဘူး။စပွဲပေါ်မှာထိုင်ပြီးတော့ဆွေးနွေးမှအဖြစ်ပေါ်မှာဒါမှပြောင်းစုကငင်းကြမှာ
တိုင်းနာလက်နက်ကိုင်အဖွဲ့တစ်ခုချင်းစီရဲ့ပြည်ရင်းနိုင်ငံရေးညီမချက်တွေကိုရာဦးစားပေးဖော်ဆောင်ဖို့အချင်းချင်းပြစ်ခတ်တိုက်ခိုက်မှုတွေရှင်းချဖို့နဲ့နိုင်ငံရေးဆိုင်ရာစစ်ဆန်ညှိနှိုင်းရေးနည်းလမ်းတွေကိုရာအထူးဦးစားပေးဖော်ဆောင်ဖို့တိုက်တွန်းကြောင်းဖေဖော်ဝါရီလ21ရက်နေ့ရက်စွဲနဲ့ကြားဖြူပါတီက
ကျွန်တော်ပြည်တော်စုရဲ့ပြည်ထနာကပါလဲဆိုတော့ဖက်ဒရယ်ဖြစ်ဖို့အရေးကြီးတယ်တကယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းလာပြီးတော့တွေးဆုံဆွေးနွေးမယ်ဆိုလို့ရှိရင်တောင်ကျဆိုင်ပြီးတော့ ကျွန်တော်ဖက်ဒရယ်ပြည်တော်စုကိုဘယ်လိုသွားမလဲနော်ဘယ်လိုအခြေခံဥပဒေကိုညှိနှိုင်းပြီးတော့ဆွေးနွေးသွားကြမလဲဆိုတဲ့ဟာကငါးနဲ့မဟုတ်ဘဲနဲ့သုံးနဲ့လည်းဖြစ်သွားမှာပေါ့နော်မြင်းမြန်ဆန်းဆန်းနဲ့ဟိုညှိနှိုင်းဆွေးနွေးနိုင်ဖို့အရေးကြီးတယ်တကယ်လို့ NCA လက်မှတ်ထိုးထားတဲ့အတိုင်းတည်းရောလက်မှတ်မထိုးသေးတဲ့အတိုင်းသားတည်းရောလာပြီးတော့ဆွေးနွေးမယ်ဆိုလို့ရှိရင်ပို့ပြီးတော့မြန်ဆန်ထိရောက်မယ်လို့ဦးတို့ကယုံကြည်နေလဲတော့နော်
ဒါပေမဲ့လက်ရှိမှာတော့တပြည်လုံးအပြည့်ရဖို့မဆိုထားနဲ့ရှမ်းနှစ်နှစ်ကန်အချင်းချင်းတွေ့ဆုံဆွေးနွေးဖို့အတော်ပင်ခက်ခဲနေတယ်လို့ရှမ်းမြို့နိုင်ရင်ကြားစစ်ရေးမှာပါဝင်တဲ့ပုဂ္ဂိုလ်တဦးကပြောပါရယ်နိုင်ငံတော်အစိုးရနဲ့တက်မတော်အနေနဲ့ဒိုင်းနာပြည်သူတွေကိုညံတာတော့အပြင်ရှမ်းပြည်နယ်အတွင်းစစ်ရေးပဋိပက္ခတွေရပ်စဲနေရေးကိုပါဝင်ကူညီထိန်းသိမ်းပေးဖို့မေတ္တာရက်ခ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။မွန်ပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အန်အယ်ဒီပါတီအမတ်ဟောင်းတချို့နဲ့ပါတီဝင်လုပ်ငန်းရှင်တွေရဲ့နေအိမ်နဲ့ဆိုင်တွေကိုစစ်ကောင်စီကနေစက်တိုက်ချိတ်ပိတ်နေပါတယ်။ရှမ်းပြည်မြောက်ပိုင်းလာရှုံမြို့နယ်မိုင်းယော်တိုက်နယ်မှာစစ်ဘေးရှောင်ရွာသား၄ဦးမိုင်းနှင်းမိပြီးတေဆုံးခဲ့ပါတယ်။
တော်ရရှင်ရဲ့ကုနာစင်နေခဲ့ကြတာကတော့နေဆက်ဒေတာတိုင်းလာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မကအမီပါ။အဖီဗီယာတိုင်းရင်းသတင်းထောက်ဒီတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါ
နေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးပြောပြပေးပါမယ်ရှင်။နှစ်ပေါင်း80အတွင်းပထမဆုံးအကြိမ်ဖြစ်တဲ့စစ်ပွဲတွင်ပြင်လက္ခဏာအလုံးနဲ့ပြည့်စုံတဲ့စစ်ပွဲကြီးတစ်ပွဲကိုရုရှားနိုင်ငံကစတင်ပြီးအိမ်နီးချင်းယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်လိုက်ပြီးဖြစ်ပါတယ်။ယူကရိန်းနိုင်ငံကီးဖ်မြို့တော်အပါအဝင်မြို့ပေါင်း16မြို့နယ်နဲ့မင်းနဲ့မှာပေါက်ကွဲသံတွေ၊လေကြောင်းအန္တရာယ်အချက်ပေးသံတွေကြားခဲ့ရပြီးတော့အရက်သားတွေအပါအဝင်အယောက်40ထပ်မင်းနဲ့တေဆုံးခဲ့ရပြီလို့ယူကရိန်းကပြောပါတယ်။ယူကရိန်းသမ္မတကတော့လူထုကိုထိတ်လန့်တကြားမဖြစ်ကြဘူး။ရုတ်တံမိကွန်းကနေတဆင်ပြောခဲ့ပေမဲ့ယူကရိန်းလူထုကြားမှာတော့စိုးရင်တကြီးဖြစ်နေကြပါတယ်။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုအနောက်နိုင်ငံအများအပြားကပြစ်တင်ရှုံချပြီးတော့ချထားပြီးသားဒဏ်ခတ်အရေးယူမှုတွေအပြင်ပြင်းထန်တဲ့ဒဏ်ခတ်အရေးယူမှုတွေထပ်ပြီးတော့ချမယ်လို့ချိန်ချောက်ထားပေမဲ့ရုရှားသမ္မတကတော့နောက်တွန့်သွားမယ်ပုံမရှိပါဘူး။ရုရှားနိုင်ငံထဲမှာစစ်ဆန့်ကျင်ဆန္ဒပြပွဲတွေမလုပ်ကြဘူးနဲ့လှုပ်လာမယ်ဆိုရင်အပြင်းအထန်အရေးယူမယ်လို့ရုရှားပြည်ထရေးကဒီကနေ့ပဲသတိပေးလိုက်ပါတယ်ရှင်။အခုလိုမျိုးယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့အမှုကိုမြန်မာနိုင်ငံဘက်ကတော့မြန်မာစစ်ကောင်စီကထောက်ခံပြောဆိုလိုက်ပါတယ်။စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကရုရှားနိုင်ငံအနေနဲ့နိုင်ငံရဲ့အချုပ်အခြာအာဏာတည်တံ့ခံရစေဖို့လှုံ့ဆော်ခဲ့တဲ့လှုံ့ဆော်တဲ့လှုံ့ဆော်ချက်လိုပဲသူမြင်တဲ့အကြောင်းရုရှားနိုင်ငံအနေနဲ့ကမ္ဘာငြိမ်းချမ်းရေးကိုထိန်းညှိထားတဲ့ကမ္ဘာချိန်ဝင်ရှာညီညာရေးမှာအင်အားကြီးနိုင်ငံတစ်ခုဖြစ်နေရက်တည်တယ်ဆိုတာကိုကမ္ဘာကိုပြသတာပဲဖြစ်တယ်လို့ VOA မြန်မာပိုင်းရဲ့ဆက်သွယ်မေးမြန်းခန်းမှာသူကပြောခဲ့ပါတယ်။ဆီယနာတိမ်ပြီးတော့စစ်ကောင်စီကိုလက်နက်ရောင်းချမှုတွေပိတ်ဖို့ကုလသမဂ္ဂနဲ့မြန်မာအရေးကျွမ်းကျင်သူတွေကဇက်တိုက်တောင်းဆိုထားချိန်မှာပဲရုရှားနိုင်ငံဘက်ကမြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းတွေဆက်ပြီးရောင်းချပေးခဲ့တာဖြစ်ပါလိမ့်ရှင်။အခုလိုမျိုးယူကရိန်းကိုရုရှားကနေတိုက်ခိုက်တာကြောင့်ကမ္ဘာအစုရှယ်ယာဈေးတွေကတော့ကျဆင်းသွားပါတယ်။လောင်စာဆီဈေးနဲ့ရွှေဈေးတွေကတော့စန့်ချိန်တင်ပြီးထိုးတက်သွားပါတယ်ရှင်။မလေးရှားဝန်ကြီးချုပ်နဲ့ဒီကမ္ဘောဒီးယားခေါင်းဆောင်တွေဒီကနေ့ကမ္ဘောဒီးယားနိုင်ငံမှာတွေ့ဆုံချိန်မှာတော့မြန်မာအရေးကိုထည့်သွင်းပြီးတော့ဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံကဆီယနာသိအကြက်တဲနဲ့တခြားဒေသရင်းပြဿနာတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ထားပါတယ်။မြန်မာစစ်ကောင်စီကိုလက်လေရင်စီတွေရောင်းချတာကိုပိတ်ပင်မှုနိုင်ငံပိုင်စွမ်းအင်ဌာနကိုအ мян ဆုံးပိတ်ဆို့တန်ခတ်ဖို့လူခွေအဖွဲ့တွေကတောင်းဆိုနေကြပါတယ်ရှင်မြန်မာစစ်ကောင်စီတပ်ဟာအတိုက်ခံနေပေါ်မှာလေကြောင်းကနေတိုက်ခိုက်နေတာမို့ဒီလိုမျိုးလေရင်စီတင်ပို့တာကိုကြက်တက်မှုအတွက်နိုင်ငံတကာအစိုးရတွေကိုတောင်းဆိုနေတာဖြစ်ပါတယ်ဒ ဒီကနေ့အတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်းဖက်အင်ဂျင်နီယာတွေကတော့ National Kaline ပြည်ကျေးအလျက်စတို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းညစနေနိုင်ကနေ17နိုင်ထိတချိန်ကြာမီတော့နားဆင်
This program has come to you from the Voice of America, Washington.